Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်ဧပြီလ12ရက်ဇာတာပတိနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ 1925-32 နဲ့လိုင်းလတ်190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဟုတ်ပါဒီညနားဆင်မဲ့သတင်းတွေမှာတော့ဒါဟုလက်နက်3ငယ်လို့တန်ရရှိနေတဲ့တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့စီးရောက်ကိုတိုက်ဖို့ပြောပေးမယ်ဘယ်ချင်းဖြစ်မလဲဆိုတော့တခါမှမပြောဘူးတဲ့အကြောင်းအမေရိကန်သမ္မတခန့်ကပြောလိုက်ပါတယ်ဖက်စစ်ခံထားတဲ့ရိုက်တာတင်တော်တို့အများဆုံးပြန်လုပေးဖို့ပြည်သူ့ကတာဝန်ရှိသူတွေနဲ့ဗြိတိန်နိုင်ငံတို့ကမြန်မာအာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ်ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါခင်ဗျာ Writers တင်တော့နှစ်ဦးအမှုကိုပယ်ချပေးဖို့အတွက်တောင်းဆိုချက်ကိုတရားရုံးကပယ်ချလိုက်တာဟာအကြောင်းကျိုးစီလျော်မှုမရှိဘူးဆိုတဲ့ဆုံးဖြတ်ချက်လို့ RSF နေကြားနေစည်းမရှားသတင်းတော့များအဖွဲ့ကပြောဆိုလိုက်ပါတယ်
We need to know that there is absolutely no legal consistency between what the judge decided about the journalist
RSF ရဲ့အကြီးကဲ Daniel Buster ပြောသွားတာပါဒီကြောင့်လည်းသူ Bangladesh နိုင်ငံကိုရောက်နေတဲ့ဝန်ကြီးဒေါက်တာဝင်းမြတ်အေးရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့ဘာတွေဆွေးနွေးဖို့ရှိတယ်လဲဆိုတဲ့သတင်းနဲ့ဗကြံကာလအိမ်ပြန်ကြတဲ့မလေးရှားကမြန်မာပြည်အဖမ်းခံရတဲ့အကြောင်းနဲ့တူအရင်နှစ်နဲ့မတူတမူထူးခြားတဲ့ရန်ကုန်ဗကြံအကြောင်းကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အဲ့ဒီအစီအစဉ်နဲ့မတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပေးပါအောင်ဗျာ
ဒါဟုလက်နဲ့3ငယ်လို့တန်မြတ်ရှိနေတဲ့တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့စီးရောက်ကိုတိုက်ခိုက်ဖို့ပြောခဲ့ပေမဲ့ဘယ်ချင်းဖြစ်မလဲဆိုတော့တခါမှမပြောခဲ့ဘူးတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်တိုက်ခိုက်မှုကမကြာခင်မှာပဲဖြစ်လာနိုင်တယ်လို့ဖြစ်ချင်းမှလည်းဖြစ်လာလိမ့်မယ်လို့လည်း Twitter လူမှုကွန်ရက်ကနေပြောခဲ့ပါတယ်ဒေသတွင်းမှာ IS တွေလက်ထက်ကလွတ်မြောက်အောင်သူစုကလက်ထက်မှာအကြီးအကျယ်ဆောင်ရွက်နိုင်ခဲ့တဲ့အကြောင်းလဲစီးရောက်ကိုအမေရိကန်မစ္စိုင်းတုံးတွေလာတော့မယ်လို့သတိပေးခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့မနေ့တုန်းကပဲသမ္မတကပြောခဲ့တာပါသမ္မတအင်ဂျီရောကတော့စီးရောက်စုရတပ်ဖွဲ့ရဲ့လက်ချက်လို့ဆွဆွဲထားတဲ့ဒါဝုလက်နဲ့တိုက်ခိုက်မှုတွေလက်တုံပြန်မဲ့နီလန်တစ်ခုဖြစ်မစ္စိုင်းတုံးတွေနဲ့တိုက်ခိုက်ဖို့သမ္မတကစဉ်းစားနေတာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်ဒမက်စကတ်မြေဆုံကအရှိကူတာရက်ကဒူမမြို့မှာစနေနေ့တုန်းကဒါဝုလက်နဲ့တိုက်ခိုက်မှုမှာတော့လူများပြားသေဆုံးနာမကျန်းဖြစ်ခဲ့ကြတာပါဒီချိန်ထဲမှာပဲတိုက်ခိုက်မှုဖြစ်ရာဒူမမြို့ကိုအစိုးရတပ်တွေအပြည့်အဝထိန်းချုပ်နိုင်ပြီဖြစ်တဲ့အကြောင်းရုရှားစစ်တပ်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်မြို့ရင်းကထွက်ခွာလာသူတွေလိုက်ပတ်လာတဲ့ဘတ်စ်ကားတွေကိုလည်းဒီနေ့အစောပိုင်းကပြုမြင်ခဲ့ကြတာပါတပုံ3354ယောက်နဲ့မိသားစုဝင် 8642 ယောက်ပါဝင်စုစုပေါင်းလူ 41,217 ယောက်ကိုရုရှားနဲ့စီးရီးယားတပ်တွေကလက်ခံရရှိခဲ့ကြောင်းလဲစီးရီးယားစစ်တပ်ကအတည်ပြုခဲ့ပါတယ်မနေ့ကကဆက်လို့ရုရှားလူညိုရေးတပ်တွေမြို့ရင်းကိုဆီလုပ်ပြီးလူညိုရေးနဲ့ဒေသခံတွေကိုအကူအညီပေးဖို့လဲတာဝန်ယူသွားမှာဖြစ်ကြောင်းရုရှားစစ်တပ်ကပြောဆိုခဲ့တာပါအ
မေရိကန်နိုင်ငံသားရေးဝန်ကြီးအသစ်အဖြစ်သမ္မတဒေါ်နယ်ထရမ့်အဆိုပြုထားတဲ့ American Bureau ထောက်လှမ်းရေးအေဂျင်စီ CIA အကြီးအကဲ Mike Pompeo ကိုအတည်ပြုခန့်ဖို့အထက်လွှတ်တော်မှအခုစတင်ကြားနာနေပါပြီ။ဒီကြားနာမှုတွင်ရုရှားဘော် CIA ညွှန်ကြားရေးမှူး Pompeo ရဲ့တင်းမာတဲ့သဘောထားနဲ့ပတ်သက်လို့အာရုံစိုက်မေးမြန်းမယ်လို့မျှော်လင့်ရပါတယ်။ရုရှားဆိုရဟာပြင်းထန်တဲ့မူဝါဒတွေကိုကျင့်သုံးလာနာနေကြောင်းကိုအထက်လွှတ်တော်နိုင်ငံသားရေးကော်မတီရှေ့မှောက်မှသူပြောဆိုပြင်ဆင်ထားတဲ့အကြောင်းကိုလည်းသတင်းတွေထွက်နေပါတယ်။ဒီနေ့ကြာနာပွဲအတွင်းမြောက်ကိုရီးယားနဲ့အီရန်ရဲ့ကိုလည်းဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။သမ္မတထရန့်အနေနဲ့သဘောထားကွဲလွဲမှုတွေရှိခဲ့တဲ့နိုင်ငံသားရေးဝန်ကြီးအောင် Rex Tillerson ကတော့ပြီးခဲ့တဲ့လမှာပဲယာတုကနေဖယ်ရှားခံခဲ့ရတာပါ။သမ္မတထရန့်ကတော့အခု CIA ညွှန်ကြားရေးမှူးဟာနိုင်ငံသားရေးဝန်ကြီးတာဝန်တွေကိုပြောင်ပြောင်မြောက်မြောက်ထမ်းဆောင်နိုင်မယ်သူဖြစ်ကြောင်းအဆိုအပြုချိန်ကတည်းကပြောထားခဲ့ပါတယ်။2016 American သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝန်ဆက်ဖက်မှုနဲ့ပတ်သက်လို့ဝေဖန်ရမှာတော့အသက်53နှစ်အရွယ်ရှိပြီဖြစ်တဲ့ပွန်ပီယိုဟာသမ္မတထရပ်ထက်ပိုပြီးတော့ပြင်းထန်ခဲ့ပါတယ်ခင
်ဗျာ။ဗြိတိန်နိုင်ငံမှာရုရှားထောင်လိုင်းဟောင်းနဲ့တမိဖြစ်သူတို့ကိုပြီးခဲ့တဲ့လတဲ့အစိတ်နဲ့တက်ခတ်မှုမှာအာယုံကျော်ထိခိုက်စေတဲ့ဓာတ်ရုပ်စိတ်ကိုအသုံးပြုခဲ့တဲ့အကြောင်းဗြိတိန်အာဏာပိုင်ရဲ့တွေးရှိချက်ကိုဓာတ်ရုပ်လက်နက်တားဆီးရေးနိုင်ငံတကာဖွင့်နယ်ဆက်နွယ်တဲ့တပ်ခွဲကန်၄ခုကတည်ပြုလိုက်ပါတယ်။တပ်ခွဲကန်တွေရဲ့စမ်းသပ်တွေးရှိချက်တွေကိုတော့ဓာတ်ရုပ်လက်နက်တားဆီးရေးနိုင်ငံတကာအဖွဲ့ OPCW ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားတာပါ။ ဗြိတိန်နိုင်ငံဆယ်လက်စ်ပါရီမြို့မှာရုရှားရှူဟောင်းဆာဂေးစကရပယ်နဲ့သမီးဖြစ်သူယူလီယာတို့ကိုတချိန်ကဆိုဗီယက်ယူနစ်လက်ထက်1980နဲ့80ပြည့်လွန်နှစ်တွေမှာထုတ်လုပ်ခဲ့တဲ့စစ်ဖက်သုံးအာရုံရောတိုက်ခိုက်စေတဲ့ဓာတ်ရုပ်စိတ်သုံးပြီးတက်ခဲခံခဲ့ရတဲ့ဖြစ်ကြောင်းဝန်ကြီးချုပ်ထရီဇာမေကလည်းပြောဆိုထားပါတယ်။ OPC ရူဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့တက်ခိုက်မှုတွေရုရှားပေါ်ဆွဆွဲထားတာမျိုးမရှိသလိုအသုံးပြုခဲ့တဲ့ဓာတ်ရုပ်စိတ်မျိုးစာတိကျကိုလည်းဖော်ပြမထားပါဘူး။ဗြိတိန်နိုင်ငံရဲ့ဝန်ကြီး Boris Johnson ကတော့တက်ခိုက်မှုကျူးလွန်မှုအကြောင်းရင်းကနေသာမကကျူးလွန်မှုရဲ့နောက်ကျောင်းရာသီတွေရှိခဲ့မှုတွေအတွက်ရုရှားကလွယ်လို့တခြားလူမဖြစ်နိုင်ကြောင်းပြောဆိုခဲ့တာပါ။ရုရှားကတော့တက်ခတ်မှုနဲ့ပတ်သက်မှုမရှိကြောင်းငြင်းဆန်ထားပြီးဆွဆွဲချက်အတွက်ဗြိတိန်နိုင်ငံကအထောက်အထားပြသနိုင်ခြင်းမရှိကြောင်းလည်းပြောဆိုထားပါတယ်။တခွဲခွဲနဲ့စစ်ဆေးတွေ့ရှိချက်တွေနဲ့ပတ်သက်လို့ရှေ့သတင်းပတ်ထဲကုလသမဂ္ဂလူညီရေးကောင်စီမှအရေးပေါ်ဆွေးနွေးဖို့လည်းဗြိတိန်စိုးရကတောင်းဆိုထားကြောင်းကုလသမဂ္ဂဆိုင်ရာဗြိတိန်ကိုယ်စားလှယ်ရုံးက Twitter ကနေပြောဆိုထားတာပါ။ဒါရုစိတ်နဲ့တက်ခတ်ခံရတဲ့သမီးဖြစ်သူယူလီယာကတော့ဒေသနေတုန်းကပဲဆေးရုံကဆင်းလာခဲ့ပေမဲ့ဝေဒနာခံစားနေရဆဲဖြစ်ပြီးဖခင်ဖြစ်သူကတော့ဝေဒနာပြင်းထန်ဆဲဖြစ်တဲ့အတွက်ဆေးရုံမှာကုသခံနေရဆဲဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံအရှိတောင်ပိုင်းကဂတ်စနီပြည်နယ်မှာဒီနေ့အာရုံတက်ချိန်တာလီဘန်တွေရဲ့စီးနင်းတိုက်ခိုက်မှုကြောင့်ဒေသခံအုပ်ချုပ်ရေးမှုနဲ့ရဲတပ်ဖွဲ့ဝင်5ဦးသေဆုံးသွားပါတယ်။ကဝါဂျာအမေရိကန်အုပ်ချုပ်ရေးမှုရုံးနဲ့ခရိုင်ရုံးတွေကိုလက်နက်အပြည့်စုံကင်ဆောင်လာတဲ့သဘုံတွေအချိန်ကြိုက်တိုက်ခိုက်ခဲ့တာဖြစ်ကြောင်းဒေသခံတွေကထုတ်ပြောနေကြပါတယ်။ဒီနေ့စောပိုင်းမှာအပြန်အလှန်တိုက်ခိုက်မှုတွေနိုင်နေစီဖြစ်ခဲ့ပြီးတဲ့နောက်စစ်ကူတွေအချိန်မီရောက်လာပြီးလေကြောင်းကူတွေလည်းရခဲ့တဲ့အတွက်တပုံတွေကိုနောက်ဆုံးမောင်းထုတ်နိုင်ခဲ့ကြောင်းကိုလည်းပြည်နယ်ရဲမှူးမိုဟာမက်ဆမ်မန်က VOA ကိုပြောပါတယ်။လုံခြုံရေးတပ်ဖွဲ့တွေရဲ့တံပြန်တိုက်ခိုက်မှုတွင်တာလီဘန်တပုံ28ဦးသေဆုံးကြောင်းဒေသခံအာဏာပိုင်တွေကပြောဆိုခဲ့သလိုတပုံတွေလက်ချက်နဲ့သေဆုံးသွားတဲ့ခရိုင်ရုပ်ချုပ်ရေးမှူးဟာအလီဂျတ်ရှမ်ဆိုသူဖြစ်ကြောင်းလည်းအတည်ပြုခဲ့ကြပါတယ်။တာလီဘန်ပြောခွင့်ရသူကတော့ဒီစီးနင်းတိုက်ခိုက်မှုတွင်ရဲတပ်ဖွဲ့ဝင်တွေနဲ့လေအစိုးရရရှိ20ကျော်တည်ဆုံးခဲ့ပြီးတပုံတွေဘက်က3ယောက်ပဲကြာဆုံးကြောင်းပြောခဲ့ပါတယ်။ဒေသခံသတင်းတချို့ကတော့အမည်မဖော်လိုတဲ့သတင်းမျိုးတွေကိုကူကားပြီးတိုက်ခိုက်မှုတွင်ဒေသခံရဲနဲ့ထောင်လင်းရရှိကြီးတွေပါအပါအဝင်အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်15ဦးတည်ဆုံးကြောင်းဖော်ပြနေကြပါတယ်ခင်ဗျာ။
ကျန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဖက်စစ်ကန်ထားတဲ့ရိုက်တာသတင်းတောင်တူပြန်လည်လွတ်မြောက်ရေးနိုင်ငံတကာကတောင်းဆိုမှုတွေဆက်လက်ဖက်ပေါ်နေရမှာဒီနေ့မှာတော့ကုလသမဂ္ဂတာဝန်ရှိသူတွေနဲ့ဗြိတိန်နိုင်ငံလည်းပါဝင်လာပါတယ်။နိုင်ငံတော်လူညွန့်ရေးအုပ်တွေဖောက်ပြမှုနဲ့ဖက်စစ်ကန်ထားတဲ့ရိုက်တာသတင်းဌာနကမြန်မာသတင်းသမားနှုတ်ဖြစ်တဲ့ကိုဝါလုံးနဲ့ခူချော်ဆိုးတို့ပေါ်ဆွဲဆိုချက်တွေကိုရုံးသိမ်းပြဖို့လျှောက်လဲချက်ကိုပြည်ယုံကပယ်ချခဲ့တာသတင်းမှန်ဖော်ထုတ်နေတဲ့သတင်းသမားတွေနဲ့အများပြည်သူသတင်းရယူခွင့်အတွက်အလွန်မင်းစိုးရိမ်စရာဖြစ်ရတဲ့အကြောင်းကုလသမဂ္ဂကျွမ်းကျင်သူတွေကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြတာပါသတင်းတော်တို့အများဆုံးပြန်လွတ်ပေးဖို့လဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထုတ်ကိုယ်စားလှယ်ရန်ဟီလီနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်မြင့်တင်ရေးဆိုင်ရာထုတ်ကိုယ်စားလှယ်ဒေးဗစ်ကေရိုရဲ့ပူးတွဲကြေညာချက်မှာတောင်းဆိုထားပါတယ်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကတော့ပြီးခဲ့တဲ့ဒီဇင်ဘာလ12ရက်နေ့မှာပဲအာဏာပိုင်တွေဖမ်းဆီးခဲ့တာဖြစ်ပြီးမြန်မာနိုင်ငံကမတိမငြိမ်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်ကလူမျိုးရေးတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေပါဝင်အစိုးရရဲ့လျှို့ဝှက်သတင်းအချက်အလက်တွေကိုဥပဒေနဲ့ဆန့်ကျင်ပြီးရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အရေးယူထားတာဖြစ်ပါတယ်သူတို့နှုတ်အမှုကိုရုပ်သိမ်းပြဖို့လျှောက်ထားချက်ကိုတရားရုံးကမနေ့ကဖယ်ချလိုက်တဲ့အတွက်လည်းနိုင်ငံတကာကဝေဖန်မှုတွေထပ်မံထွက်ပေါ်လာခဲ့တာပါပြည်နယ်ငွေကြေးအကြမ်းဝင်ကြီး Boris Johnson ကလည်းတရားရုံးရဲ့ဆုံးဖြတ်ချက်ကိုစိတ်ပြည့်မိတဲ့အကြောင်းပြောဆိုခဲ့တယ်လို့သတင်းတောက်တွေကိုပြန်လွှတ်ပေးဖို့လည်းဒီကနေ့ပဲတောင်းဆိုခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာ American တန်ရုံးကလည်းသတင်းတောက်တွေကိုအရေးယူဖို့ဆုံးဖြတ်ချက်ပေါ်အလွန်မင်းစိတ်ဖြတ်ချောင်းနဲ့သတင်းမှန်ဖော်ထုတ်ဖို့ကြိုးပမ်းခဲ့သူတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့လည်းမနေ့ကကပဲတောင်းဆိုခဲ့ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာမကြာခင်တုန်းကရွေးချယ်ခံလိုက်ရတဲ့မြန်မာသမ္မတသစ်ဦးဝင်းမြင့်ကိုကျူးစွဂုဏ်ပြုတဲ့အကြောင်းသံဝလာတဆောင်အခုသတင်းပတ်အစောပိုင်းကနေပေးပို့ခဲ့ပါတယ်။မြန်မာနိုင်ငံစီးပွားဖွံ့ဖြိုးတိုးတက်ရေးတရားဥပဒေစိုးမိုးရေးလူ့ခွင့်ရေးလေးစားလိုက်နာမှုအမျိုးသားပြည်နယ်ရင်ကြားစေရင်နဲ့ပြည်သူတွေအတွက်ပုံမှန်ကောင်းမွန်တဲ့ချက်မှန်ဆောင်ရှားမှုတွေယာယီတွေအမှတ်ခံမဲ့ငြိမ်းချမ်းတဲ့နိုင်ငံတစ်ခုဖြစ်ရေးမြန်မာရည်မှန်းချက်တွေအတွက်အမေရိကန်ပြည်တော်စုအနေနဲ့ဆက်ပြီးအကူအညီတွေပေးသွားမယ်လို့လည်းဒီသံဝလာထဲမှာသမ္မတထရမ့်ကကတိကိုပဲပြုထားပါတယ်။မိတ်ဆွေနိုင်ငံအနေနဲ့ နှစ်နိုင်ငံကြားရင်းနှီးတဲ့ဆက်ဆံရေးကိုလည်းအမေရိကန်ပြည်ထောင်စုအနေနဲ့တံပိုးထားတဲ့အကြောင်းဖော်ပြထားပါတယ်။ပြည်ထောင်စုလွှတ်တော်ကလည်းရွေးချယ်လိုက်တဲ့သမ္မတတဲ့ဥပဒေဟာပြီးခဲ့တဲ့မတ်လ30ရက်နေ့ကလွှတ်တော်မှာပဲကျန်းသက်စာချိန်ဆိုပြီးသမ္မတတာဝန်ယူခဲ့တာပါ။တစ်ဆက်တည်းမှာပဲမြန်မာလူမျိုးတွေရဲ့နှစ်သက်ကူအချိန်အခါသမရထွေအမေရိကန်ဆိုရဲဆူတောင်းသဘောလာကိုလည်းယာယီအမေရိကန်နိုင်ငံသားဝန်ကြီး John Sullivan ကပေးပို့လိုက်ပါတယ်။တရားမျှတမှုခွင့်လွှတ်သိက္ခာမှုဒီမိုကရေစီနဲ့အပြန်အလှန်နားလည်မှုတွေပေါ်အခြေခံပြီးငြိမ်းချမ်းသာရတဲ့အနာဂတ်ကိုရှေ့ရှုတဲ့မတူကွဲပြားတဲ့မြန်မာနိုင်ငံသားတွေနဲ့အတူအမေရိကန်ပြည်ထောင်စုအနေနဲ့ယက်တည်သွားမယ်လို့ဖော်ပြခဲ့ရပါတယ်ခင်ဗျာ
။တရုတ်နိုင်ငံနဲ့ကုန်သွယ်ရေးတင်းမာမှုတွေကြီးထွားလာအောင်အမေရိကန်ပြည်ထောင်စုဘက်ကဆက်လုပ်လာမယ်ဆိုရင်တွန့်ပြန်မှုလက်နေနေမှာမဟုတ်တဲ့အကြောင်းတရုတ်နိုင်ငံကသတိပေးလိုက်ပါတယ်။သင်္ကုန်နေပေါ်အခွန်တွေလျှော့ပေးမယ်တရုတ်သမ္မတရှီချင်းဖင်ရဲ့ဂရုပြုပြောဆိုချက်ဟာအမေရိကန်အတွက်သူခွင့်ရပြီမဟုတ်ကြောင်းလဲတရုတ်ကုသန်းရောင်းဝယ်ဝင်ကြီးကဒီနေ့ပဲပြောဆိုလိုက်ပါတယ်တရုတ်နိုင်ငံကစီးပွားရေးမှာပုံမလွတ်လပ်ခွင့်ပေးမဲ့ကြေညာချက်ဟာတရုတ်နိုင်ငံရဲ့လက်ရှိဖွံ့ဖြိုးမှုအတိုင်းအတာပေါ်အခြေခံဆုံးဖြတ်ခဲ့တာဖြစ်ပြီးခေတ်တစ်ခုကိုဝင်ရောက်လာနေတဲ့တရုတ်နိုင်ငံအနေနဲ့အဆင့်တစ်ဆင့်ကိုတက်လှမ်းလိုက်တာဖြစ်ကြောင်းလဲပြောဆိုခဲ့တာပါတရုတ်နိုင်ငံရဲ့ဖွံ့ဖြိုးရေးလိုအပ်ချက်တွေနဲ့အညီစားတာလာဖြစ်ပြီးအမေရိကန်နဲ့ကုန်သွယ်ရေးကွာမှုတွေနဲ့ဘာမှမဆန်ကြောင်းလဲတရုတ်ကုသန်းရောင်းဝယ်ဝင်ကြီးကောင်ဖန်းကပြောပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့တရုတ်သမ္မတကတွင်းကုန်ကုန်နဲ့ပတ်သက်လို့တက်တက်ညံ့ညာပြောဆိုခဲ့တာအမေရိကန်ကားလုပ်ငန်းတွေဈေးကွက်မှာနေရာရမယ့်အခြေအနေနဲ့ညာနောက်ဥစ္စာမူပိုင်ခွင့်နဲ့ပတ်သက်လို့အလေးပေးပြောဆိုခဲ့တာဒီအပေါ်တွစ်တာလူမှုကွန်ရက်ကနေကျေးဇူးတင်စကားပြောဆိုထားတာဖြစ်ပါတယ
်အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံပူးတွဲစီလေ့ကျင့်မှုတွေကိုနှစ်စဉ်အကြီးအကျယ်အင်အားပြလုပ်ခဲ့ပေမဲ့ဒီနှစ်မှာတော့ခက်မှိန်မှိန်လေးပဲလုပ်နေပါတယ်မြောက်ကိုရီးယားနျူကလ িয়ার ချိန်ချောက်မှုကိုတံပြန်တဲ့အနေနဲ့မြောက်ကိုရီးယားနယ်စပ်မှာကတ်လုတဲ့ဒီစီရေးလေးချင်းမှုကိုတပိုင်းတစ်လျှောက်လူသိရှင်ကြားစင်ရပြပွဲကြီးအဖြစ်လှုပ်ဆောင်လာခဲ့ပေမဲ့ဒီနှစ်မှာတော့ဆွေးနွေးဖို့ပြင်နေတဲ့မြောက်ကိုရီးယားကိုသွားရင်စသလိုမဖြစ်အောင်သတင်းထုတ်ပြန်မှုတွေပါထိမ့်ထိမ့်သိမ့်သိမ့်ဖြစ်လာနေပါတယ်။မြောက်ကိုရီးယားနဲ့တန်တမာရေးထိပ်သီးဆွေးနွေးပွဲတွေမကြာခင်လုပ်ပြီးနျူကလ িয়ার ဖြတ်သိမ်းရေးသဘောတူညီချက်ရဖို့မျှော်မှန်းလှုပ်ဆောင်နေချိန်မှာမြောက်ကိုရီးယားနယ်စပ်ကကမ်ကစီစစ်စခန်းတွေအများပြည်သူသစ်ပင်စိုက်ပျိုးပွဲကိုအမေရိကန်ကြီးတပ်သားတွေကဒီဘက်ထဲသတင်းတော့တွေကိုဖိတ်ပြီးကျင်းပခဲ့ကြပါတယ်ဒီပွဲမှာအမေရိကန်အမှတ်နှစ်ကြီးတပ်ဒုတမမှုဘူချုပ်ကြီးဂျွန်ဟော်ဝါတန်ကဒီမှာတခြားရှိပြီးသားသစ်ပင်တွေလိုပဲအခုဆက်လိုက်တဲ့အပင်တွေအနေနဲ့ကျွန်တော်တို့ရဲ့အတိတ်ကာလတစ်လျှောက်တသားတည်းပေါင်းစည်းမှုသစ်မြစ်သင်္ကေတအဖြစ်ကိုစားပြုသွားမှာပါလို့ရှင်းပြခဲ့ပါတယ်ဒီအခဏကိုတက်လာတဲ့သတင်းတော့တွေအနေနဲ့သစ်ပင်စိုက်ပွဲကိုလာကြည့်ရင်အမေရိကန်နဲ့တောင်ကိုရီးယားတပ်မတွေရဲ့လက်ဖြောက်တနက်ပြစ်ပြိုင်ပွဲကိုလည်းကြီးရှိခွင့်ရခဲ့ပါတယ်ခင်ဗျ
အမေရိကန်အလုပ်တော်ဥက္ကဋ္ဌပေါ်ရန်ဟာရှေ့လာမယ့်နိုဝင်ဘာလလွတ်တော်ရွေးကောက်ပွဲမှာရှင်ပြိုင်တော့မှမဟုတ်တဲ့အကြောင်းကြေညာလိုက်တာကြောင့်လွတ်တော်ထဲမှာလူများစုဖြစ် Republican တွေရဲ့ထိန်းချုပ်နိုင်စမ်းပုံမှာမိကုန်းတွေလည်းထွက်ပေါ်လာပါတယ်။မိသားစုအတွက်အချိန်ပိုပေးခြင်းနဲ့အတွက်ဇန်နဝါရီလထဲမှာလွတ်တော်တက်တန်းကုန်တဲ့အခါအားယူမှာဖြစ်တဲ့အကြောင်းမနေ့တုန်းကသတင်းစာရှင်းလင်းပွဲအတွင်းမှာပဲလွတ်တော်ဥက္ကဋ္ဌ Ryan ကကြေညာခဲ့တာပါ။လွတ်တော်ဥက္ကဋ္ဌတာဝန်အတွက်ရှေ့မြပေါ်ဝဆောက်ခဲ့တဲ့ပေါ်နောင်တမရမိပေမဲ့တာဝန်တွေနဲ့ဘဝရဲ့အချိန်တော်များကိုကုံဆုံးခဲ့ရကြောင်းလဲလွတ်တော်ဥက္ကဋ္ဌတာဝန်အားယူရမယ်ပေါ် Ryan ကပြောဆိုခဲ့တာဖြစ်ပါတယ်
ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာရော VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News ကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်အခုရင်ဆုံးတော့ဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုကြားမှာပါအဲ့ဒီတည်းကမှ Writer သတင်းနောက်နှစ်ဦးရဲ့အမှုကြားနာမှုကိစ္စနဲ့စတင်နေပါတယ်မြန်မာနိုင်ငံက Writer သတင်းနောက်နှစ်ဦးအမှုကိုပယ်ဖျက်ပေးဖို့တောင်းဆိုခဲ့တာကိုတရားရုံးကပယ်ချလိုက်တာဟာကျိုးကျောင်းစီလျော်တဲ့ဆုံးဖြတ်ချက်မဟုတ်ဘူးလို့ RSF ကနေစည်းမချသတင်းနောက်များအဖွဲ့ကဝေဖန်လိုက်ပါတယ်ဒီသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့စွန်စားသတင်းယူခဲ့တာကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုဖြစ်ရမှန်ပေါ်ပေါက်သွားပြီးကျူးလွန်ခဲ့တဲ့တောင်ဝန်ရှိသူတွေကိုအရေးယူနေချိန်မှာပဲဒီသတင်းတော့နှစ်ဦးကိုဆက်ပြီးတရားစွဲနေတာဟာရှင်းနောက်မညီညွတ်ဘူးလို့ RSS အဖွဲ့ကထောက်ပြနေတာပါ RSS အဖွဲ့ရဲ့အာရှပစ်စပိတ်ဆိုင်ရာအကြီးအကဲဒန်နီယယ်ဘော့စတာကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြမှာပ
ါဟုတ်ကဲ့ပါသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုဟိုဗြိတိရှ်ကိုလိုနီခက်ကတုံးခဲ့တဲ့လျှို့ဝှက်ချက်ဥပဒေနဲ့ပြီးခဲ့တဲ့နှစ်ထဲကဆွဆွဲဖန်စီပြီးမြန်မာနိုင်ငံထဲမှာလွတ်လပ်စွာသတင်းယူမှုတွေကိုအစတည်းကတားဆီးဖို့မချိုးပန်းသင့်ခဲ့ဘူးလို့ဒီ ISF အဖွဲ့အာရှပစိဖိတ်အခြေခံဘတ်စတာကဝေဖန်လိုက်ပါတယ်ဘတ်စတာကဆက်ပြီးအင်းတိုင်ရွာမှာပြီးခဲ့တဲ့စက်တင်ဘာလတုန်းကစစ်သားတွေအနေနဲ့ရေဂျာရွာသားတွေပေါ်အစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တဲ့ဖြစ်ရမှန်ကိုသတင်းတော့ပြီးပြီးဖော်ထုတ်ပေးခဲ့တာကြောင့်ဒီသတင်းတော့နှစ်ဦးပြစ်ဆက်နေရတာလို့ဆက်ပြောခဲ့ပါတယ်မနေ့ကလုတ်ခဲ့တဲ့ ကိုကျော်စိုးနဲ့ကိုဝါလုံးတို့ရဲ့အမှုကိုပယ်ဖျက်ပေးဖို့တောင်းဆိုမှုပေါ်ကြားနာမှုမတိုင်ခင်ညနေမှာပဲဒီကျူးလွန်ခဲ့တဲ့စစ်သား9ဦးကို10နှစ်အလုံးကျန်းထောင်ဒဏ်ချမှတ်လိုက်တာကိုတမတော်ကကြေညာခဲ့ပါတယ်အခုလိုဖြစ်ခဲ့တဲ့ပေါ်ပတ်စာက
There is absolutely no legal consistency between what the judge decided about the journalist and the conviction of 10
ဘူးလို့တရားသူကြီးတွေဆုံးဖြတ်လိုက်တာ ਨੇ အဲ့ဒီနေ့မတိုင်ခင်လေးမှာပဲစစ်သား10ဦးကိုအရေးယူဖို့ကြေညာခဲ့တာ ਨੇ ကလုံးဝကိုဥပဒေကြောင်းအရရှေ့နောက်မညီပါဘူးတကယ်တော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အနေနဲ့အခုလိုတက်မတော်အထက်အရာရှိတွေကိုတိုင်ဖြစ်ရမှန်အဖြစ်အတိမတ်ပြုအရေးယူပေးတဲ့ဖြစ်ရမှန်ပေါ်ပေါက်ရေးသတင်းလိုက်ဖော်ထုတ်ပေးခဲ့တာကြောင့်ထောင်ဒဏ်14နှစ်ကြာခံရဖို့ရှိနေပြန်တယ်လေ
ဒါအပြင်ဘတ်စတာကဆက်ပြီးအခုမှကလုံခြုံရေးတပ်တွေဘက်ကတမင်လုတ်ချံဖန်တီးထားတာသာဖြစ်တာမို့သတင်းထောက်တွေကိုပြန်လွှတ်ပေးတင်ပါပြီလို့ဒေါက်တာဆန်းစုကြည်ကိုတိုင်တယ်ပြီးအခုလိုပြောလိုက်ပါတယ်
What with fabricated evidence, procedural violation and changing testimony.
ဒီမူတန်းမှာလုံခြံဖန်တီးထားတဲ့အထောက်အထားတွေတရားရေးလုပ်ငန်းစဉ်တွေကမတရားမှုတွေသက်သေထွက်ဆိုမှုကြပြောင်းကလေးတွေတုံးပြီးအမှုနဲ့ပတ်သက်တာအလုံးကိုလုံခြုံရေးဌာနတွေဘက်ကရရဆက်ဆက်ညှန်းစင်တရားဆွဲထားတာသာဖြစ်ပါတယ်။ဒါကြောင့်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အစိုးရအနေနဲ့နိုင်ငံတကာမှာကြာဆင်းလာနေတဲ့ယုံကြည်ကိုးစားမှုကိုပြန်လည်မြင့်တင်ခြင်းနဲ့ဆိုရင်တော့ဒီသတင်းနောက်နှစ်ဦးကိုလှုပ်ပေးခြင်းအဖြစ်သတင်းလွတ်လပ်ခွင့်အပေါ်ယုံကြည်သက်ဝင်မှုရှိတာကိုပြပြသားသားပြဖို့လိုနေပါပြီ
။အခုလိုအချိန်မှာဗြိတိန်နိုင်ငံခြားရေးဝန်ကြီး Boris Johnson ကလည်းဒီသတင်းနောက်နှစ်ဦးအယူခံအပေါ်တရားရုံးကပယ်ချခဲ့မှုကိုဝေဖန်လိုက်ပြီးသူတို့ကိုပြန်လှုပ်ပေးကသတင်းလွတ်လပ်မှုအပေါ်သက်ဝင်ယုံကြည်မှုကိုပြသတင်ပြီးလို့ထပ်တောင်းဆိုလိုက်ပါတယ်။ဒါအပြင်ကမ္ဘာကုလသမဂ္ဂအမေရိကန်နိုင်ငံနဲ့ဥရောပသမဂ္ဂတို့ဘက်ကလည်းဒီသတင်းထောက်နှစ်ဦးကိုပြန်လွှတ်ပေးဖို့ဆက်တိုက်တောင်းဆိုလာနေပါတယ်။အမေရိကန်ကနာမည်ကြီးတန်တမန်ဘီရစ်ချက်ဆန်အနေနဲ့လည်းအခုလိုလွှတ်ပေးဖို့တောင်းဆိုခဲ့ရကနေဒေါက်ဆန်းစုကြည်နဲ့စကားများပြီးစခိုင်းချန်ပီယံကောင်ရှင်အဖွဲ့ကနှုတ်ထွက်တဲ့အထိဖြစ်ခဲ့ရပါတယ်ခင်ဗျာ
။တော်ရစီရရှင်ဒီမယိုးရအတာတကျပွဲတော်ဒီတဲ့ဘက်မှာစတင်ပါပြီအတာကျကာလမှာခက်ရဖြစ်တာတွေအပျော်လွန်တာတွေလည်းမကြာခဏကြုံရလေရှိတတ်ပါတယ်ယိုးရနှစ်သိက္ခူတကျမှာဝန်ထဲစရာအဖြစ်တွေနဲ့မကြုံရအောင်ရှောင်ရှားပြီးအေးအေးကျဲကျဲဖြတ်တန်းနိုင်အောင်တာဝန်ရှိသူတွေအနေနဲ့ပဲဖြစ်ဖြစ်ရေကစားသူတွေအနေနဲ့ပဲဖြစ်ဖြစ်ပြည်စင်တင်တာတွေနဲ့ပတ်သက်လို့ VOA ရဲ့စီးရီးကတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်တော်ရရှင်တွေအနေနဲ့လည်းကိုယ့်ရဲ့အထွေအကြုံတွေပဲဖြစ်ဖြစ်စောင်းရံရှောင်းရံလှုပ်တဲ့ဓာတ်တွေနဲ့ပတ်သက်လို့သဘောထားအပြည့်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးပေးပြလို့သူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 0932312999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါရစေ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ bobbies@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကိုကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကျေးဇူးပါတယ်ရှင
်။နောက်မယ့်စနေည VOA ရဲ့တိုက်ရိုက်လေးလိုက်စီစဉ်မှာသွားရစီနေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့ဘင်္ဂလားဒေ့ရှ်မြန်မာဆွေးနွေးပွဲအခြေအနေကိုကြည့်ရအောင်ပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုလုံသွားသူတွေနေရာရင်းပြန်နိုင်ရေးကိစ္စကိုပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ဒီကနေ့ဆွေးနွေးမယ်လို့မြန်မာနိုင်ငံသားကြီးဝန်ကြီးဌာနကပြောပါတယ်။တိမ့်နဲ့ချီတဲ့ရင်းညာဒုက္ခတွေတွေကိစ္စပြည်လဲစီရေးနဲ့သူတို့ဌာနီပြန်ရေးလုပ်ငန်းစဉ်တွေအ мян ဆုံးစတင်နိုင်ဖို့ကအရေးကြီးတယ်လို့လည်းမြန်မာဘက်ကပြောဆိုနေတာပါ။မတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ
်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတာဝန်ရှိသူတွေဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓာကာမှာတွေ့ဆုံဆွေးနွေးတဲ့အခါမှာတော့ရိုဟင်ဂျာတွေထပ်နေပြန်ရေးလုပ်ငန်းစဉ်ကိုအဓိကထားဆွေးနွေးမယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုထားပါတယ်။လူမှုဝန်ထမ်းကဲဆယ်ရေးနဲ့ပြည်လည်နေရာချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့နဲ့ဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးနိုင်ငံသားရေးဝန်ကြီးတို့နဲ့မြို့တော်ဓာကာမှာဒီကနေ့တီးထံတွေ့ဆုံဆွေးနွေးကြတာပါ။နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကတော့အဓိကထားဆွေးနွေးမယ့်အကြောင်းအရာကိုအခုလိုပြောပါတယ်
။ဒီကျွန်တော်တို့ဘက်ကပြင်ဆင်ဆောင်ရွက်ထားရှိမှုတွေကိုကျွန်တော်တို့သွားပြီးအသိပေးတာဖြစ်ပါတယ်။နောက်အဲ့တော့တာဝန်ရှိတဲ့လူတွေကိုလည်းကျွန်တော်တို့ဘက်ကစီစဉ်ဆောင်ရွက်ထားတဲ့အနေအထားကိုရှင်းပြမှာဖြစ်ပါတယ
်။မနေ့တုန်းကတော့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့အဖွဲ့ကကုတူပလောင်ဒုက္ခသည်စခန်းကိုတွားရောက်ပြီးဒုက္ခသည်တွေမြန်မာနိုင်ငံပြန်လာနိုင်ရေးအခြေအနေကိုရှင်းလင်းပြောဆိုခဲ့ကြတာပါ။ ဒါပေမဲ့ဒုက္ခတွေထာနေပြန်ရေးခါကိုယ့်ရဲ့သဘောဆန္ဒအတိုင်းဖြစ်ရမယ်လို့လဲဝန်ကြီးဒေါက်တာဝင်းရည်ကပြောဆိုခဲ့ပါတယ်။နိုင်ငံဆိုင်ဝန်ကြီးဌာနဘက်ကတော့အောင်မြင်တဲ့ခီးစဉ်လို့ပြောတာပါ
အဒီကတော့ကျွန်တော်တို့ဒီပြန်လဲလက်ခံရေးအတွက်ကျွန်တော်တို့စီစဉ်ဆောင်ရွက်ထားတဲ့အနေအထားလေးတွေကျွန်တော်တို့ရှင်းပြပါတယ်။နောက်ကျွန်တော်တို့ UEHRD နဲ့ပတ်သက်ပြီးတော့ဒီ Task Force 7 ခုကနေကျွန်တော်တို့ဆောင်ရွက်နေတဲ့ကိစ္စလေးတွေနောက်သူတို့စိုးရိမ်ပူပန်နေတယ်ဆိုတော့လုံခြုံရေးတို့နောက်နေရာချထားရေးတို့ဒီကိစ္စတွေကိုကျွန်တော်တို့ဘက်ကရှင်းပြပါတယ်။
ရိုဟင်ဂျာဒုက္ခရောသူတို့ကိုရိုဟင်ဂျာဖြစ်အတိမတ်ပြုမှပြန်မယ်လို့ပြောကြပါတယ်။မင်းကတွေ့ဆုံပွဲကိုတက်ရောက်ခဲ့သူစအစ်အူလာကအခုလိုပြောပါတယ်။မင်းကတော့ဗမာပြည်ကိုပြန်လာရေးတိုက်တွန်းလို့နေတာပါ။ကျွန်တော်ကလည်းပြန်ကျင်ပါတယ်။ဒါပေမဲ့ကျွန်တော်တို့ကိုရိုဟင်ဂျာမျိုးနွယ်ဖြစ်နိုင်ငံသားအတိမတ်ပြုပေးမှသာပြန်မှာပါ။ကျွန်တော်တို့ကိုအတိမတ်မပြုရင်ကျွန်တော်တို့မပြန်ပါ
ပြည်ထောင်စုကြီးဖန်စီခံရမယ့်အရေးနိုင်ငံသားဖြစ်မှုစတာတွင်နဲ့ပတ်သက်တဲ့ဆွေးရင်ချက်တွေကိုမြန်မာအစိုးရကိုယ်စားလှယ်အဖွဲ့ကအကြည့်လည်းမရှင်းလင်းနိုင်ခဲ့ပေအစိုးရရဲ့အစီအစဉ်တွေကိုပဲရှင်းပြသွားခဲ့တာပါဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားရိုဟင်ဂျာတွေထာနေပြန်ရေးလုပ်ငန်းရှင်ကိုဇန်နဝါရီလနောက်ပိုင်းမှာစတင်ဖို့သဘောတူခဲ့ကြပေမဲ့အခုအချိန်ထိမစနိုင် မှတ်ချက်ပေးထားတာဖြစ်ပါတယ်ရှင်
။မသိငီတိုင်းပြောပြခဲ့တာပါ။အခုတော့မလေးရှားရောက်မြန်မာတွေဘာတွေရင်ဆိုင်နေရပါသလဲ။မလေးရှားနိုင်ငံမှာတရားမဝင်သွားရောက်အလုပ်လုပ်ကြတဲ့မြန်မာအလို့သမားတွေတကြံကာလပြန်ကြတဲ့အတွက်နေဆက်တွေမှာနေစဉ်လိုလိုဖမ်းဆီးခံရပါတယ်။အခုရပိုင်းအတွင်းမှာပဲယာကနန်းနဲ့ချီပြီးဖမ်းဆီးခံရတာပါဒီအကြောင်းသိစိတ်ကိုတော့ထိုင်းချီဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ
်မနေ့ကမှစတင်တော့မယ်နှစ်တစ်ခုအတာကြံကာလအတွက်ပြီးတော့ပြန်ကြမယ်မလေးရှားရောက်မြန်မာလူသမားတွေထိုင်းမလေးရှားနယ်စပ်အယောက်မှာဖမ်းဆီးခံရပါတယ်တကြံပြန်ကြသူတွေဟာမလေးရှားမှာတရားမဝင်အလုပ်သွားလုပ်နေကြသူတွေဖြစ်တာကြောင့်ပြန်ဖို့အတွက်ပွဲစားတွေကိုအခကျင်းွေပေးပြီးပြန်နေကြတာပါအဲ့ဒါကြောင့်ဒီလူတွေကိုမလေးရှားနယ်စပ်ကနေထိုင်းနယ်စပ်ကိုထွက်မဲ့လမ်းကြောင်းတွေမှာမလေးရှားအနာပိုင်တွေကဖမ်းဆီးမှုတွေဇက်တိုက်ပြုလုပ်နေကြောင်းမလေးရှားနိုင်ငံကမြန်မာတန်ရုံကိုကိုးစားပြုပြီးအကူအညီပေးနေတဲ့ယူဟိုမြို့ကစခန်းတာဝန်ခံကိုတီးယားမောင်မောင်ကပြောပါတယ
်ပုံမှန်ကတော့ကျွန်တော်တို့ဒီအောက်လမ်းကပြန်ကြတယ်ပေါ့နော်ဒီထိုင်းဘက်ကနေပြီးတော့လက်ပြန်ကြတဲ့လူတွေများတာပေါ့နောက်ကကြတော့အဓိကတော့ပွဲသားတွေပေါ့နော်ပွဲသားတွေကဟိုဘတ်ကားလေးပေါ်တင်နေလိုက်ရင်ဘတ်ကားလေးပေါ်တင်တဲ့ခါကျလို့ရှိရင်ဘတ်ကားတစ်စီးမှာဆိုလို့ရှိရင်မပါဘူးဆိုလို့ရှိရင်10ရောက်15ရောက်အယောက်20ပေါ့နော်အဲ့ဒီခါသူတို့တစ်ခါလဲတက်ဆစ်လိုက်တဲ့အချိန်နဲ့တိုးတဲ့ခါကျတော့အဲ့အစုလိုက်အဖွဲလိုက်တာပါသွားကြတယ်ဟိုတချို့ကြောင့်လဲအရန်ပြင်နေတဲ့ခါကျတော့တကြံပေါ့နော်ကျွန်တော်တို့မြန်မာလူမျိုးတော်တော်များများတကြံအမိပြန်ကြမယ်ဆိုတော့စိတ်ကလေးနဲ့ပြန်ကြတာဆိုတော့သူတို့မှာအန်ညေဟိုအဓိကခေါင်းထဲမှာမရှိတော့ဘူးတကယ်တကယ်ပြင်မှသာဆန်းပါလားဆိုတဲ့ဟာမျိုးပေါ့နော်
အလားတူမလေးရှားနိုင်ငံဘက်ကိုဝင်ဖို့လာကြတဲ့မြန်မာတွေလည်း2018ခုနှစ်ကုန်ပိုင်းကစလို့အဖမ်းဆီးတွေခံနေရတာပါ15စုတဲ့မင်းနဲ့ဟာထိုင်းမလေးနယ်စပ်မှာထိုင်းဘက်ကအာဏာပိုင်တွေရဲ့ဖမ်းဆီးမှုကိုခံနေရပါတယ်ဒီလူတွေဟာထိုင်းဘက်ကအစ်စ်သေးကိုကျော်ဖြတ်နိုင်ခဲ့ရင်တောင်မှမလေးနယ်စပ်မှာဖမ်းဆီးမှုတွေကိုခံနေရတယ်ဆိုပြီးသူကဆက်ပြောပြပါဗျာအဲ
့လိုပဲဒီဘက်ကနေတက်လာမဲ့လူတွေဒီလိုပဲအစုအဖွဲ့တွေနဲ့သူတို့ဖြည့်တင်ပေးလိုက်ကြတာများတာပေါ့နော်ဘာလို့လဲဆိုတော့သူတဝေးတဲ့သူဟိုပြန်ပေါ်လာပို့လာလို့ဟိုဒီဘက်ဒီဘက်ဟိုမလေးဘက်ကိုပို့လာလို့ဟိုဘက်ထိုင်းဘက်ကိုပို့လာလို့လုပ်ကြတဲ့ခါကြတော့လေဟောအဖမ်းကြီးကတော့နေဆက်မှာဟိုတောင်းချောက်ကိုလုပ်နေတာပေါ့နော်သူတို့ဒီမှာချက်ပွိုင်းရင်ဆိုလို့ရင်တော့ဟိုတခါခါကြလို့ရင်၄-၅ခုအဲ့၄-၅ခုကတစ်ခုဖြတ်ပြီးတော့မှနောက်တစ်ခုနဲ့တခါဖြတ်တွေ့ရမှာလို့ဆိုတော့လေ
ဒီ immigration တော့ရဲတော့အဲ့ဒီသူတို့နေဆက်လုံခြုံရေးဟွာတွေနဲ့မိတဲ့အခါမှာအဲ့မှာအကုန်လုံးသူတို့အဖမ်းခံရတာပေါ့
မြန်မာလူသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွှန်ကြားမှုဦးစီးဌာနကတော့မလေးရှားကိုတရားဝင်ဆေးလွတ်တဲ့အလို့သမားပေါင်း2သိန်းကျော်ရှိပြီးတခြားနည်းလမ်းတွေနဲ့မလေးရှားကိုရောက်သွားတဲ့သူမလေးရှားကိုရောက်သွားတဲ့သူအားလုံးပေါင်းမယ်ဆိုရင်တော့မလေးရှားနိုင်ငံမှာမြန်မာလူသမား9သိန်းထက်မနည်းရှိနေတယ်လို့လည်းပြောဆိုထားပါတယ်ရှင်
ပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တိတိမှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
အခုလိုသူယုံကြည်ရာကဏ္ဍကိုတနင်္လာနေ့ညပိုင်းမှာနားဆင်ရမှာဖြစ်ပြီးအဲ့ဒီညမှာပဲစီဝါရေးကဏ္ဍဘလော့ဂါရီပြောသမျှတက်တန့်အောင်သတင်းလွှာစာရတွေကိုလည်းနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့နောက်ထပ်မြန်မာသတင်းတစ်ပုဒ်ကိုလည်းတင်ဆက်ပေးခြင်းပါတယ်အခုကာလဟာတကြံကာလလည်းဖြစ်ပါတယ်မြန်မာတက္ကသိုလ် 1389 ခုနှစ်အတွက်တကြံအကျိုးနေ့ဟာမနက်ဖြန်ကြာရောက်တော့မှာဖြစ်ပါတယ်ရန်ကုန်မြို့မှာတော့အရင်နှစ်တွေနဲ့မတူပဲတမူထူးခြားစွာနဲ့လမ်းလျှောက်တကြံပြုတ်လုပြီးစီးပွားပြမန္တတေကိုလည်းတိုးမြင့်ွင့်ပြုတ်ပေးခဲ့ပါတယ်အခုလိုလမ်းလျှောက်တကြံကျင်းပပေးတာဟာမြမရင်ကျေးမှုကိုပုံမပေါ်လွင်လာစေတယ်လို့ပြောဆိုတာတွေလည်းရှိပါတယ်ဒီနေ့တကြံအပေါ်ရန်ကုန်မြို့ကန်ရဲ့အမြင်တွေကိုစူးစိပြီး VOA သတင်းတော်ကိုထက်အောင်ခန့်ကသတင်းပေးပို့ထားတာပါ
အေမေလ73ရက်မနေ့ပံဆိုရင်မဟာတကြံအကျိုးနည်းဖြစ်တာကြောင့်2018ခုနှစ်အတွက်အတာတကြံကိုစတင်တော့မှာဖြစ်ပါတယ်ဒီနှစ်မှာရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့အစည်းအဝေးနဲ့ပထမဆုံးအချိန်လမ်းလျှောက်တကြံကိုနေရာ3နေရာခွဲပြီးကျင်းပပြုလုပ်မှာပါအခုနှစ်မှာပထမဆုံးပြုလုပ်တဲ့လမ်းလျှောက်တကြံကိုဆင်နွှဲဖို့ရန်ကုန်မြို့သူမြို့သားတွေကစိတ်လှုပ်ရှားနေကြပါပြီဒီလိုလမ်းလျှောက်တကြံပြုလုပ်တာဟာမြမရွာရင်ကျေးမှုပေါ်လွင်လာတယ်လို့ရန်ကုန်မြို့တကြံဟာပုံမစီကားလာမယ်လို့လည်းမျှော်လင့်နေကြပါတယ်လမ်းလျှောက်တကြံပေါ်သူရဲ့အမြင်သဘောထားတွေကိုရန်ကုန်မြို့ကန်ချို့ကအခုလိုပြောဆိုကြပါတယ
်အဲဒီနှစ်ကတော့နည်းနည်းပိုဆုံးလာတယ်ဗျအခုလမ်းလျှောက်တကြံတွေပါလာတယ်နောက်ရင်ကျေးမှုအုံးလိုက်မန္တကလေးတွေနဲ့မြမရင်ကျေးမှုပုံစံမျိုးလေးတွေပေါ်ကျူလာတာတွေ့ရတော့ကျွန်တော်မနစ်ကသက်သာလို့ရှိရင်ကိုယ့်ရင်ကျေးမှုလေးတွေပိုပြီးပေါ်လွင်လာတယ်လို့ထင်ပါတယ
်တော့ကွာခြားတယ်ဗျအရင်ကွာခြားရဲဆိုပြီးခဲ့တဲ့နှစ်မှာကမန္တတွေနည်းတယ်နောက်ပြီးတော့ရှိတဲ့မန္တတွေကလည်းဟို professional မန္တတွေများနေတယ်များနေရဆို professional မန္တတွေမှာလိုက်လမ်းမဟိုလမ်းမမီတဲ့public တွေရှိတယ်ပေါ့နော်အခုလိုဒီလိုမျိုးလမ်းလျှောက်ကြံဆိုတော့လူမျိုးမရေးပါတာမရေးစင်ရချမ်းသာမရေး public တွေတသားတည်းကြာပြီးတော့တသားတည်းသွားလို့ရတယ်အဲ့တော့အများကြီးกว่าပါတယ်လမ်းလျှောက်ပွဲရဲ့လို့ကဒီနှစ်မှဖြစ်လာတာပေါ့နော်ဒါပေမဲ့ဒီလမ်းလျှောက်ပွဲပြီးတော့ကြံလဲကြတယ်ဆိုတာကျွန်တော်တို့ကလေးဘွားတွေကရှိခဲ့တာလေဟိုအဲ့ရနေပြီးတော့ခက်စနစ်ပြောင်းလဲလာတယ်ဒီတဲ့အချိန်မှာမန်ဒတ်တွေနဲ့ professional တို့မျိုးတွေဖြစ်လာတယ်ငွေကြေးတွေနဲ့အယောင်တွေပါလာတာပေါ့အခုအဲ့လိုမျိုးမဟုတ်တော့ဘဲနဲ့ဟိုအရင်တော့ရှေးပုံစံမျိုးလေးပဲလမ်းလျှောက်တကြံလေးတွေဖြစ်လာတယ်ဒါတော့မှတက်ဆိုင်ရာတာနာဆိုင်ရာလူကြီးတွေဟာအစိုးရကြီးဟာကဝန်ဖန်တီးပေးတဲ့အတွက်ကြောင့်လုပ်ပေးတဲ့အတွက်ကြောင့်ပို့ပြီးတော့မြိုင်ဆိုင်တယ
်တော့ယင်းနှစ်ကတော့မန္တလေးတိတ်မရှိပါလေဒီနှစ်ကတော့မန္တလေးကပို့ပြီးတော့လည်းဟိုဆောက်ခွင့်ပေးတယ်ဆိုတော့လေအခုဒီလမ်းလျှောက်တကြံလေးလုပ်တဲ့ခါကျတော့ပို့ပြီးစစ်ကားမလို့ထင်ပါတယ
်တခြားရန်ကုန်မြို့သူတူကတော့တကြံကာလအတွင်းမြမရင်ကျေးမှုကိုထိနှိမ့်မှုလိုတဲ့အကြောင်းပြောပါတယ
်မြမဒလိထုံလန်းဆင်လာရဆိုရင်ရင်ကျမှုဒလိမပြောက်ဖယ်နဲ့ဝစားသိရင်မှုလည်းထင်းထင်းသိသိနေနဲ့ဝတ်ပြီးတကြံမှာပျော်ပျော်ပါပါပဲဆင်လို့သွားသေးတယ်မှာ
။ဟောကျွန်တော်ရဲ့မြမရိုးရရင်ကျမှုဟာရှေးရခင်ကလေးကရင်ရင်ကျေးကျေးလေးနဲ့ဒီလိုမျိုးဟောပျော်ရှင်ပြီးတော့ဆင်နွှဲလာခဲ့ကြတာဒီနေ့မှလည်းအဲ့လိုမျိုးလေးတွေရင်ကျမှုတွေပေါ်ထုတ်လာတဲ့အတွက်ပြည်သူတွေအနေနဲ့လည်းတကြံအားအနေနဲ့အဲပေါ့လေဟိုကိုယ့်ရင်ကျမှုလေးလေးမပြောင်းမပြတ်အောင်ထိသိရင်စော်ကစားရင်းနဲ့ပျော်ရှင်စေချင်ပါတယ်လို့ဟော
လမ်းလျှောက်တကြံပေါ်အမည်မျိုးမျိုးရှိနေကြသူတွေနဲ့ရင်ကျေးမှုကိုထိန်းသိမ်းစေလူတွေရှိနေကြသလိုပဲတကြံတွင်အိမ်မှာပဲနေမဲ့သူတွေရှိပါတယ
်။နေတော့နေကြပါရဲ့ဟုတ်။ဒါမဲ့လည်းတကယ်ချင်းနေရာလည်းနေပြန်နေဆော့လေဟုတ်ကဲ့ဟုတ်။တကယ်ချင်းနေရာလည်းမရှိဘူးတော့ညီမဟုတ်အိမ်မှာပဲနေဖို့များပါရဲ့ဟုတ်။
တခြားရဲ့ဒေသတွေကနေရန်ကုန်မြို့မှာလာရောက်အလုပ်လုပ်ကင်နေသူအများစုဟာအတတကြံအတွက်ကိုယ့်ဇာတိမြေအတီးတီးပြန်ကုန်ကြပါပြီ။ရန်ကုန်မြို့ကန်တွေကတော့ဒီနှစ်မှာမန္တတွေပြန်ဖွင့်ပေးလိုက်တာကြောင့်နှစ်တကူအတာတကြံကိုပျော်ရွှင်စွာဆင်နွှဲကြဖို့တာဆူနေကြပြီပဲဖြစ်ပါတယ်ခင်ဗျာ
ရန်ကုန်တကြံအခြေအနေတွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတော့ကိုထက်အောင်ခန့်တင်ပြခဲ့တာပါတို့ရရှင်တွေလည်းတကြံကလာမှာစိတ်လွတ်လပ်ပေါ်ပါစွာနဲ့အေးချမ်းပျော်ရွှင်နိုင်ကြပါစေခင်ဗျာ VOA ကနေထုတ်လွှင့်ပြီးသမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာburmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ခင်ဗျာ
ဗီအိုအေမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့ကြာသပတေးနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ19 kHz 15453ည လိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကျမ်းမာရေးကဏ္ဍဥအောင်ခင်းရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကျွန်တော်နိုင်ငံသားစီရင်ကပြားမရှိတဲ့အတွက်ကျွန်တော်တို့ဆေးရအောင်နဲ့ခါကြတယ်လို့တက်ခွင့်မရတာတို့နိုင်ငံသားစီရင်ကပြားမရှိတဲ့အတွက်နိုင်ငံကွန်ထားလျှောက်ထားမှုမှလည်းမရတာတော့အလုတ်ပဲလျှောက်ထားမှုပါဒုက္ခတွေ့တယ်။ဒါအပြင်ကိုကျွန်တော်ခီးသွားလာမှုမှလည်းအများကြီးဒုက္ခတွေ့တယ်ပေါ့ဗျာ။
တိုင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေအသေးစိတ်ကိုတော့နောက်ပိုင်းတင်ဆက်မဲ့တိုင်းရင်းသတင်းလွှာမှာနားဆင်ရမှာပါခင်ဗျာ။အခုတော့ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအစီအစဉ်အလှည့်ကိုရောက်လာပါပြီ။ဒီတစ်ပတ်မှာတော့တကြံပွဲကျမ်းမာရေးတတိပေးချက်အကြောင်းကိုတင်ပြထားပါတယ်။နှစ်တစ်ခုတကြံပွဲမှာအရက်နဲ့မူရဲ့ဆေးဝါးတောက်သုံးမှုများပြားလာတာကြောင့်ရင်မတော်တဆတိုက်ခဲမှုတွေခက်ရံဖြစ်ပွားမှုတွေအများဆုံးပိုဖြစ်လာနေပြီးတိဆုံမှုရေရှည်ဆေးကုတားရမှုတွေကြုံနေရတယ်လို့အရေးပေါ်အထူးကဆရာဝန်တွေကသတိပေးနေပါတယ်။နောက်ထပ်ရောတကြံအတွင်းအဖြစ်များတဲ့ဘယ်လိုကျန်းမာရေးပြဿနာတွေကိုသတိထားသင့်တယ်လဲဆိုတာနဲ့ပတ်သက်လို့ရန်ကုန်ပြည်သူဆေးရုံကြီးအရေးပေါ်ကုသမှုဌာနကပါမောက္ခဌာနမှူးဒေါက်တာမော်မော်ဦးကိုဆက်သွယ်ပြီးကိုဝင်းမင်းကတင်ဆက်ထားပါတယ်။
โอเคปามอคดอกเตอร์มอมอูยောက်ပြီဆိုတော့ကျမ်းမာရေးထိခိုက်တာလည်းမရှိအောင်ပေါ့ဘယ်ဟာတွေကိုအဓိကဒီဆောင်းသင့်ရှောင်းသင့်တာတွေကိုကျွန်တော်တို့အဓိကဆွေးနွေးမှာဖြစ်ပါတယ်ဆရာအရင်နှစ်တွေမှာဆရာတို့ကြုံခဲ့တဲ့အတွေ့အကြုံတွေမူတည်ပြီးတော့ဒီအသေးအပြောက်အများဆုံးနဲ့အဖြစ်အများဆုံးကျမ်းမာရေးထိခိုက်မှုဆိုရင်ဘာတွေကိုထောက်ပြမလဲ
ကျန်တဲ့မှာဆေးရုံအများအပြားလူနာရေးရောက်ရှိနေတဲ့အခြေအနေတွေရတော့လေရှင်မတော်တဆမှုကပို့ပြီးတော့အများဆုံးဖြစ်နောက်ခိုက်ရန်ဖြစ်ပွားမှုတွေအဖြစ်များတယ်ဒါကမြန်မာပြည်ကြာတာတို့အေးကိုအေးပေါ်အနေနဲ့မြန်လာလို့ရှိပါတယ်။နောက်ဒီနေ့တိဆုံးတဲ့ပြည်တွေလာလို့ရှိတယ်။ဒါကတော့ကြံပွဲမှာမှထူးထူးခြားခြားအများအပြားပုံများတဲ့အခြေအနေတွေဖြစ်ပါတယ်။အပြင်ကတော့ကြံကာလရဲ့မှာစက်မရေးအခြေအနေကြောင့်အရက်မှုလွန်လာတို့အစာစိတ်ပြနာတို့အစာမှလို့ခွင့်ချက်ဝန်ချောဖြစ်တာတို့လေလောင်တာတို့အပူရှက်တာတို့ကျမတိဆုံးတဲ့လူအနေနဲ့တော့နောက်ဆက်ပေါ်မှာဒီကုန်ချုပ်ကြီးစီးရင်ရတော့အလုံးစုံ၁၀ယောက်ပဲရှိတဲ့စုစုလေးပဲကျန်တဲ့ကုသရတဲ့ကျိုးတာပဲ့တာဒါလေးအများကြီးလုပ်ခဲ့ရတဲ့ဟာတွေအတွက်တော့သေုံနေမှာတော့ကြံပြီးပြီဆိုရင်တော့တလားလားကြံရင်းတော့လူနာတွေနဲ့တည်းမှာကုလို့အပီးနိုင်တဲ့အခြေအနေမှာရှိ
ဟုတ်ကဲ့ကုဒီအဖြစ်အများဆုံးရင်တိုက်မှုရင်ဘဝပြုတ်ချမှုနဲ့ပတ်သက်ပြီးတော့ဘာကြောင့်အဓိကဖြစ်ရလဲ
အဓိကတော့ရင်တိုက်မှုတွေကကြံရင်းကလားထူးထူးခြားခြားပို့ပြီးများတာကတော့ drink driving နဲ့ drink driving ဆိုတာကရက်တွေကတောက်စားတဲ့မွေးသေးပါပါတာပေါ့နိရောနေပြီးတော့ကိုယ့်ရဲ့စိတ်ကျဉ်းလုံးတွေကတော်တော်နည်းသွားတဲ့အခါမှာဒီကြံလမ်းစိတ်ကျဉ်းမျိုးအများကြီးချိုးပေါက်ခြင်းနဲ့စိတ်တွေများတယ်လူတွေလည်းတက်ကြွတကယ်တော့ drink driving ဖြစ်များလာတဲ့အခြေအနေကဒီကနေ့အများဆုံးဆက်ဆက်မှုရှိတာ
ဟုတ်ကဲ့အခုလိုဒီအဖြစ်များဆုံးရေမတော်တဆမှုနဲ့ပတ်သက်ပြီးတော့ကာကွယ်နိုင်ဖို့ဆိုရင်ဘယ်လိုအချက်တွေကိုကြံပေးချင်လဲ
နံပါတ်၁ကတော့ drink driving ဖြစ်
တဲ့မွေးဆေးဝါးကို
မွေးဆေးဝါးကိုမသုံးဆဲဖို့တော့တခုပြောချင်တာပေါ့နောက်စိတ်ကျန်လိုက်တာပေါ့ဒီကိစ္စနဲ့ဒီကံဒီကံနဲ့ကလာတဲ့မှာရင်းနှီးရဲတို့ရက်တက်ဖွဲတို့လည်းထိတောင်းပေးဖို့တော့ပြင်ဆင်နေကြပါအဲ့တော့ဒီကံလိုက်နိုင်မှုမှာစိတ်ပေါ်လေအချိန်နဲ့အပြင်းမောင်းတာတို့အထူးသတိပြုရမယ်။ဒါစိတ်ဓာတ်ပေါ့ကားတွေဆိုရင်တော့ရင်မောင်းနေရရောရင်မောင်းပါတဲ့တခြားလူတွေရောစိတ်ဓာတ်တက်ဖို့လည်းလိုတယ်။နောက်ဆိုင်ကျနဲ့ဆိုင်ကျရတော့တကယ်တော့မလုံးကျုံဆုံးသောရင်တစ်မျိုးပဲ။ကိုမျက်နှာကိုလည်းရေရေဆက်ဒီကလည်းရေရေပဲအဲ့အချိန်မျိုးမှာရေတော်ထဲမှာမောင်းဖို့ကတော့မသင့်တော်ဆုံးပဲ။ဒါပေမဲ့တကယ်လို့ဆိုင်ကျနဲ့သာသွားမယ်ဆိုရင်လည်းဆိုင်ကဟဲလ်မတ်ဆောင်တာတို့
ဆိုင်ကအုပ်ထုတ်ပါဆရာနော်
ဆိုင်ကအုပ်ထုတ်ဟုတ်ကဲ့နောက်ဆိုင်ကရေကြီးကလိုက်နာတာတို့သုတ်တင်တယ်လို့ကြံပေးကြပါ
ဟုတ်ကဲ့ဒုတိယအများဆုံးဖြစ်တဲ့ဒီခိုက်ရန်ဖြစ်ပွားမှုပေါ့နော်အဲ့ဒါကောဆရာအဓိကဘာကြောင့်ဖြစ်ရပြီးတော့ဘလို့ကာကွယ်တယ်လဲ
ခိုက်ရန်ဖြစ်ပွားမှုရဲ့အစအလဲဒီအရက်ဒေသမူရေးစေဝါနဲ့တော်တော်လေးတော့ဆက်ဆက်မှုရှိနောက်ဒီပြောင်းလဲခြင်းပွဲစားလာမှာ ซาจันดองจาจองจาเยียนอ่ะหนีไปแล้วเนี่ยแต่มูเรจูอ่ะเนี่ยด้วยได้ขาจรไปดีก็ดีกันไหนกว่าเนยว่าได้ขาจรดีอารีก็ช่องชาบูรถไดต้นเนี่ย
โอเคแล้วตติยาဖြစ်တယ်ဒီจุจาราเนี่ยปัดตะลัวจุจาราโซยเจมันดัดดิเยคันแค่หมู่อ่ะเลยอายยีจิเลยตีกระเนี่ยตรงนี้ตรงตัวจุหมู่เลยมันดัดจุจาราမျိုးรู้มันดัดบัวนี่อสุรุงมีจาราမျိုးรู้ไม่จักนะဖြစ်ดิโหเนี่ยเนี่ยมานาจาจุจาเองปั้นจันปัญญาดิมาเลยไปติเปหมดแต่ถามนี ธรรมดาก็เปลี่ยนจ้าราโหลันดาจ้ารากันอยู่เนี่ยแหละเนี่ยอาจารย์นี่ไปได้สิรอเดี๋ยวมันจะดีเนี่ยโหเดี๋ยวจะไปชมเมืองเมืองเนี่ยอะไรเนี่ยเดี๋ยวเราเอาดิเข้าใจไม่เข้าใจเนี่ยก็ยังเนี่ยเดี๋ยวมันจะไหนอ๋อถ้าสิเนี่ยไก่หมูแดงเนี่ยชมจ้าเอาที่ร้านอยู่ที่จะขยันมองโอเคเสียนัดคุยยืนนี่ด่านเนี่ยเป็นตัวยืนนี่ ก็โน้ยอีอาร์เดนิมาเลอันนี้จริงๆชื่อเนียร์รู้ที่กันชื่อเนียร์รู้มาสวาบิโดนาร์ดจ้าเนี่ยอันนี้จริงมาเจ้าเนี่ยก็จะรู้ทิ้งกูไม่ใช่เนียร์กูจ้าเจ้าก็เนียร์ก็จะรู้เนี่ยแต่ยังตัวกูมันจะรู้ตีส่งยาชีสุราไม่ใช่เด็ดเจ้ารู้เดี๋ยวเดี๋ยวเราจ้าท้าบีสูงยืนรู้ยืนไม่ใช่นะกองตัวเว้ยนับรู้สุวรรณเนียร์เจ้าตัวเจ้าไม่มาหนังทำไม่ได้ยาวเนี่ยเอามาดีไม่ได้รู้ว่ารู้จ้าเด็ดเอาแต่เจ้ากูเดียวทิ้ง
ဒီအရာတွေကအစစ်အထားနိုင်မယ်ဆိုရင်ဒါတွေကနည်းနည်းလောက်အောင်လုပ်လို့ရနိုင်နေဟုတ်ကဲ့အဲ့တော့နောက်တစ်ခုဖြစ်တယ်ဒီပူလွန်းတာကြောင့်အစာစိတ်တင်တာဒါမို့အစာမှားတာကြောင့်ဝန်ရှောက်ဝန်ပြက်တာနေလောင်တာနဲ့ပတ်သက်ပြီးတော့ဒီကနေ့ကလာဆိုတော့သူတွေကထွက်ပြီးတော့ပြောကြတဲ့အခါကျတော့ဒီဦးထဲမှာအချိန်ကြာနေတော့နေပြီဆိုရင်တော့ဒီတဲ့ဆုံးချက်မှုကဖြစ်မှာ ကနာကိုမနဲ့နေပြီးတော့ခွန်ချက်လေဘုကိုရဲ့စိတ်နေသဘောထားတွေညင်းမှုရှင်တွေဒီကြားရခုနရက်ဒေတာနဲ့မူရေးစေဝါတွေနဲ့တွဲလိုက်တဲ့အခါကျတော့ဒေပူနေတာကိုနေပူနေမှမသိဘူးဒေလောင်တန်းပူပြီးတော့လည်းဖြစ်နေတာအဲ့တော့အဓိကတော့ရေရမ်းသောက်ဖို့လို့တက်ကားရေတောက်တာလို့လုပ်တင်နေနော်နင်းနဲ့နွမ်းနယ်လာမယ်ပူဒံခံစားနေရတယ်ဆိုရင်ရေးအဝါဒရှိတဲ့အောက်မှာသွားပြီးတော့နားနေတယ်နော်ရေကနေမှဆိုလို့နေအောင် ဒီလောင်တန်းခံရအောင်လုံးလုံးချိုးချိုးဝတ်တာလို့နေလောင်တန်းကိုများသူကောက်နိုင်တဲ့ဟာတွေဆိုဟုတ်ကဲ့ဆရာနောက်တစ်ခုကဒီပူလို့နဲ့အတွက်အစားအသောက်အစိတ်တင်တာတို့မှားတာတို့ကြောင့်ဝင်ပြဝင်လျှောဖြစ်တာနဲ့ပတ်သက်လို့ဂျန်ကာလာမှာကစားတောက်ဆိုင်လေးလေးပိတ်တယ်ဆိုင်ဒီလေးတွေနေနဲ့မန်တပ်ပဝင်းကြီးနေမှာကြောင်းကြမယ်အဓိကတော့အစားအသောက်တွေစီစဉ်လာမှုကတန့်ရှင်းမှုလေးတာပေါ့နော်နောက်တောက်တ ဒီကဒီကဘာဒီရပ်ပြတာမွေးစီဝါနေကိုတတော်လေးတင်းတင်းကြပ်ကြပ်နေရွားတဲ့ခါကျတော့အဓိကဒီကဘာဒီရပ်ပြတာမွေးစီဝါနေကိုတတော်လေးတင်းတင်းကြပ်ကြပ်နေလုံနိုင်မယ်ဆိုရင်ကျန်တာတွေပါရောသွားနေလို့ကျွန်တော်ထင်ဟုတ်ကဲ့အဲ့တော့ဒီတောင်းမဲ့သူတွေဒီမွေးစီတောင်းမဲ့သူတွေဘက်ကဘယ်လိုအကြံပေးခြင်းလဲတွေးပေးခြင်းလဲဒီကြံကာလမှာဒီကတည်းကရလို့လာတဲ့လူတွေရေစစ်ဆန်ကနေခိုးကြရတယ်လို့အား ဒီနေ့ကျန်နေတာအတွေ့အကြုံဒီလိုမျိုးဒီကျန်နေကာလမှာဒီအရေးဒေတာမွေးစွာကျောင်းချမှုတွေလည်းပဲတမ်းမြှုပ်နေတဲ့နိုင်ရင်ပြင်းပြင်းထန်ထန်အရေးယူပြီးနောက်တရားဒေတာတောက်ဆိုင်လည်းလုံးဝကျွန်မတောက်ဖို့လုံးဝတောက်သွားရင်ကိုယ့်ရဲ့အတိတ်ထိန်းချုပ်နိုင်မှုစွာလွန်သွားတဲ့အခါမှာခုနအပေါ်မှာပြောခဲ့တဲ့ဘုံလုံးတွေဆက်ဆက်မှုရှိနေတယ်ဆိုတဲ့အကြောင်းကျွန်တော်တို့ဒီဒီပြင်းနေလူငယ်
Women season tolene jamai season bimaro uon kenye nyumayi tonda chaku nasin yabame. Myoguri azuya ha pepin tare pisirigo nyumane a chaning and the chugu tempu nene dre. Lungere nitema dola tanya lao yashige jang. Kulanamuga sin kanza dezama povia tavare. Di jang uon kinga tonda yi davi tempia palimekmia.
ကောရီးယားနဲ့ကုန်သွယ်ရေးမလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကတားမြစ်ထားတဲ့ကြားကမြောက်ကိုရီးယားအစိုးရဟာလွန်ခဲ့တဲ့နှစ်ကဒေါ်လာ 10,000 ဘူးတင်ပို့နိုင်ခဲ့တယ်လို့ကုလသမဂ္ဂစောင့်ကြည့်ရေးအဖွဲ့ရဲ့အစီရင်ခံစာမှာရေးသားထားကြောင်းသတင်းမီဒီယာတွေကမကြာမီကဖော်ပြပါတယ်။
ဒီရာကိုဓာတုလည်းနဲ့ဆိုင်ရာပစ္စည်းတင်ပို့ပြီးမြန်မာကိုတော့ဒုံးကျည်အတက်ပညာနဲ့အပိုးပစ္စည်းတင်ပို့တယ်လို့မြန်မာစက်သုံးမျက်နှာအစီရင်ခံစာမှာဖော်ပြထားပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်ကတော့မြောက်ကိုရီးယားနဲ့စည်ရေးအဆက်အသွယ်မရှိဘူးလို့ညင်းဆိုပါတယ်။ဆိုင်ရာဆန္ဒအတူတူတုံးပြီးဗီယက်နမ်မလေးရှားနဲ့တောင်ကိုရီးယားကို မြောက်ကိုရီးယားနဲ့စစ်ပစ္စည်းအရောင်းအဝယ်မလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကနှစ်ထောင်ချောက်မှာပြိတ်ပင်ပါတယ်။အဲဒါလိုပြိတ်ပင်ပြီးနည်းနည်းကြာနှစ်ထောင်ရှစ်နိုဝင်ဘာလမှာဗိုလ်ချုပ်ကြီးသူရွှေမန်းဦးဆောင်တဲ့စစ်မရှင်အဖွဲ့ကိုရီးယားကိုတွားပြီးလက်နက်ပစ္စည်းဝယ်ယူဖို့နားလည်မှုစာရင်းလော်ရီလက်မှတ်ရေးထိုးပါတယ်။ဒီသတင်းကိုဘုံမှုဟောင်း
ဝင်းနိုင်ကျော်နဲ့အပေါင်းပါတစုကပြန့်ဝေပါတယ်။ခင်မီတက်မတော်တီဆောင်ရေးဟာအစိုးရတက်ရဲ့ကြွေးကြော်တံတစ်ခုဖြစ်ပါတယ်။ခင်မီစစ်တပ်မှာခင်မီလက်နက်ရှိဖို့လိုပါတယ်။ဒါပေမဲ့အနောက်တိုင်းရဲ့အရေးယူတန်ခတ်မှုကိုခံနေရတဲ့မြန်မာစစ်တပ်ဟာလူချင်းတဲ့အတက်ပညာနဲ့လက်နက်ပစ္စည်းကိုရုရှားတရုတ်နဲ့မြောက်ကိုရီးယားကတင်သွင်းပါတယ်။မြောက်ကိုရီးယားဥမင်လှိုင်ကောင်းခန္ဓာစနစ်အ ဒီတူရာရွှေမန်းတို့အဖွဲ့ကတင်ပြခဲ့ကြောင်းသိရပါတယ်ဒုံးလက်နဲ့ကိုမြန်မာပြည်မှာထုတ်လုပ်နိုင်အောင်ကူညီဖို့ဒုဗိုလ်ချုပ်မူကြီးမောင်ဤကနှစ်ထောင်ချောက်ရုရှားခီးစင်မှာတင်ပြခဲ့ပါတယ်ဗိုလ်ချုပ်မူကြီးတန်းရွှေစစ်ဦးစီးချုပ်ဖြစ်လာခြင်းကစပြီးဒုံးလက်နဲ့အသုံးပြုရေးစီမံငင်းကိုစတင်အကောင်အထည်ဖော်ကြောင်းသိရပါတယ်ဒီစီမံငင်းဟာတဲ့ဝင်လှူရှားနေစေဖြစ်တယ်လို့ကြ
Akanama, don't you limeku, Gabo Timpi, Piata, you Malota Babe. Yenaro, don't lemeku, Tamarodima, Piata, P. Now Korean, say, said to him, Machijo, Zupme, yes, and gave a day. American Gamma, Yonchi, there to a Kaka Toko, Kawaipisi, Tolomu, Yonchaimu, Yonye, a Chike, two Bojoji, Painte, who Natasa don Zulaima, a Yayu, Dankalai Bade. New Korea to a semi-shin of Puema, two Bojoji, Painte, Powing Evade. Tabime, who thinks in Soyago, a Yayu, Mayu, a Bulo, American Soya, Jenyarago,
ပြောက်ွက်လို့မြင်ကြပါတယ်။တရုတ်ရုရှားနဲ့အခြားနိုင်ငံတွေကစစ်ပစ္စည်းလိုချင်ရင်ဝေးပေးရပေမဲ့အလားတူပစ္စည်းကိုမြောက်ကိုရီးယားကတင်သွင်းရင်စံနဲ့ကောက်ပဲသီးနှံကိုပေးနိုင်တာဟာမြန်မာစစ်တပ်အတွက်အကျိုးအမြတ်တစ်ခုဖြစ်ပါတယ်။မြန်မာကိုစစ်ပစ္စည်းမရောက်မှုအမေရိကန်နဲ့ဥရောပကပိတ်ပင်ထားတာကြားလာပါပြီ။ဒါကြောင့်တရုတ်ရုရှားယူကရိန်းဆာဗီးယားအစ္စရေးနဲ့အိန္ဒိယကစစ်ပစ္
ကျွမ်းကျင်တဲ့မြောက်ကိုရီးယားဟာမြန်မာစစ်တပ်အတွက်ရေးပါလာတယ်လို့ယုံကြည်သူတွေရှိပါတယ်။ဒါကြောင့်ကုလသမဂ္ဂအရေးယူထားတဲ့ကိုရီးယားတပ်တူကုမ္ပဏီအမှုတန်းကင်ချိုနန်ရန်ကုန်မြောက်ကိုရီးယားတန်ယုံမှာဒုအတွင်းဝန်အဖြစ်လှုပ်ရှားနေတာကိုNLD အစိုးရကအရေးယူပြီးလွန်ခဲ့တဲ့နှစ်ကနှင်ထုတ်လိုက်ပါတယ်။
ရန်ကုန်မြောက်ကိုရီးယားတန်ယုံမှာတန်တမာအဖြစ်အမှုထမ်းတဲ့ကင်ချိုနန်ကိုအမေရိကအစိုးရကနာမည်ပြည့်စီးရင်သွင်းပြီးတဲ့နောက်ပိုင်းမှာNLD အစိုးရကနှင်ထုတ်လိုက်တာဖြစ်ပါတယ်။ဒါပေမဲ့အမေရိကန်ဘက်ကတော့ဂျီနပ်ပူမရပါဘူး။NLD အစိုးရတက်လာလို့သမရဥဘာမားကဒဏ်ခတ်အရေးယူမှုရုပ်သိမ်းလိုက်တာကိုစစ်တပ်ကအခွင့်အောက်ယူပြီးမြောက်ကိုရီးယားနဲ့ဆက်သွယ်တာတင်ရှားတယ်လို့အမေရိကန်ဘက် Korea set to Iraku Yamachi Naimulu, Republican Senate Oma, Kori Gatnaga Pyojo, Mala Naset Kunianito, AP the Dima Popia Bade. How Loto Nanganyari Company Okata Republican Kurle Ed Rice Kale Yo Korea Galene Pisi Were Yaranwigu Danka Yeyu Yamelu Suvare. NLD Yata Suyaga, see you set to a Pialu, we may sit that car set to an idiot of Oshi, the Elo, American Begam, Nimare. A Pegambuago, Yoni get a Nanangan, see you set to a Mugu, a mean Piapu, Kekenibu, Yavare. She needed don't lend a day to a tapiane, a poet, Pisi Yabu, Piatana, Shine Mare. Tajau, you must sit and a Mokuria set to a Mushimishiku, Songhi Nijama, Kipane Kamia.
ကျွန်တော်ကခင်ရဲ့မြန်မာရေးတုံးသက်ချက်ကိုနားဆင်ခဲ့ရတာပါအခုတော့တိုင်းရင်သတင်းလွှာကဏ္ဍကိုတင်ဆက်ပါမယ်တိုင်းခြေဆိုင်
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်မိင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းနော့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ ဘုံပြည်သက်ပါတီထိန်းချုပ်နယ်မြေဖြစ်တဲ့ရေးမြို့နယ်မြေသားစခန်းမှာNCA လုပ်ငန်းရှင်ရှင်းလင်းပွဲကျင်းပခဲ့ပါတယ်။ရခိုင်ပြည်နယ်စီမံကိန်းနဲ့ပန်နိုင်ရေးဝန်ကြီးဦးကျော်အေးသိန်းကိုစစ်ဆေးဖို့အတွက်ရခိုင်ပြည်နယ်လွတ်တော်ကနေစုံစမ်းစစ်ဆေးရေးအဖွဲ့တစ်ခုကိုဖွဲ့စည်းလိုက်တယ်ဆိုတာနဲ့လီစုလူမျိုးတွေဟာဒေသအလိုက်မတူညီတဲ့ခေါ်ဝေါ်နေမှုတွေကြောင့်နိုင်ငံသားဖြစ nang hom ba shin tadin nwe go nai kun ain ne atu tin set pi ra ma ba mwin pi tit party thain chou ne mye phit de ye myu ne chong pya de da shi nyi sa takhan ma mca longan sin shin ni pwe chin pa khe bi mca ha party ye pan tai ma hou be nai ngan ye soe nwe pho lan chaung ta khu phit de lo mwin pi tit party ougatha nai thaw mon ga ni appointment ko ma pyo cha khe ba de nai ngan ye long chong ye lu mu ye si pa ye myan yan ne tabawa pat win chin kan da rwe ne pat tet de a chaung ya rwe ko တက်ရောက်လာတဲ့ကိုယ်စားလှယ်တွေကဆွေးနွေးခဲ့ကြပြီးလူထုတွေ့ဆုံပွဲကိုဂျင်းနတ်အားရကြောင်းတက်ရောက်သူကိုယ်စားလှယ်တအူးကပြောပါရတယ်ဒီလူထုတွေ့ဆုံပွဲကနေရလာတဲ့အကြံပြုချက်တွေကိုမွန်အမျိုးသားတွေရဲ့အသံအဖြစ်လာမယ့်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေနဲ့အကြောင်းအရာအလိုက်နိုင်ငံရေးဆွေးနွေးပွဲတွေမှာတင်ပြသွားမယ်လို့ပါတီပြောခွင့်ရနိုင်အောင်မငေးကပြောပါရတယ်ဧပြီလ9ရက်နေ့ကနေ
Democracy Party AMDP အရက်ဖက်မွန်လူမှုအဖွဲ့အစည်း CSO ဖိတ်ကြားသင့်သူများထိုင်းမွန်များနဲ့နီးပညာအထောက်အကူပြုတွေစုစုပေါင်း 200 ဦးခန့်တက်ရောက်ခဲ့ပါတယ်
ဒီခိုင်းပြည်နယ်အစိုးရဖွဲ့စီမံကိန်းနဲ့ဘန္ဒာရေးဝန်ကြီးဥကျော်အေးသိန်းကိုစစ်ဆေးဖို့အတွက်ရခိုင်ပြည်နယ်လှုပ်တော်ကစုံစမ်းစစ်ဆေးရေးဖွဲ့တစ်ခုကိုလှုပ်တော်ဥက္ကဋ္ဌဦးဆန်လှကျော်လက်မှတ်ရေးသူပြီးဧပြီလ9ရက်နေ့ကနေဖွဲ့စည်းလိုက်ပါတယ်ဝန်ကြီးဥကျော်အေးသိန်းဟာဥပဒေအရပေးအပ်တဲ့တာဝန်တွေကိုကျေပွန်စွာမတန်းဆောင်နိုင်ခြင်းနဲ့ဘန္ဒာရေးနှက်လိုက်
อุบเทนเนี่ยยี่สงสารตัวชี้เช็ดกูแล้วแม่เมื่อสงสารยันนี่น่าสงสารวิลุตโตกูเสียงคันเต็มใจยามาพิบาร์เลยฉันพี่เนี่ยไม่เอาไปตีบอมอยู่เท่าไหร่ยาวชีนี่เลยสิบเอ็ดสองตัวขาดง่ายอย่างเล่าค่ะอีพระลักษณ์แต่ยันนี่มันนี่ยากูอธิบายว่าจะวิพิบาร์เลยตีบอมอยู่เนี่ยเรดนาช่วยกูจังใจมาสิบเอ็ดสองโคลงนี่จ้าเลยอุโมอุสุวันปังค่ะวันทางจังวันปังคำเจียวกับสิบเอ็ดสองนี่กู
วันมอลุมุกุนีเอเต็งยาเปลี่ยนโพสังเปลี่ยนดับเจ้ากุนีเอเต็งต่างวงคังโกมิโอกะเปียวเร่พี่แค่เรามาสลากะที่อันเอลเอตันเนอาซีเอสเอสตั้งไปดูจ้าสิ่งเต็มมามูริจ้าอุโมอุสุกายาดารีฮารันนาเชกูจ้างโง่ลาวะขะจ่ายยาชิโคลงนิจาราเปียวเร่ก็เช่นลุลายีพวกกี้อันโอกี้อันอีธนาโจฟลังซานีโก้แล้วเนจีริจ่ายยาปอกเวคเรตัวยาตาบีดูดูเตซงมีตู้ที่ขะจ่ายยาชิเดลุฟลังซาตีรักขันนิกาเปียวเร่ เอเบรลัสเนี่ยในมูลนิธิบ้านเรามาสุยาตัมโรเบกับพิการเลยเล่นในจีจีเลยไล่สามโยนี้ด้วยมาจ่ายยาปกเวกให้บีแต่ยังยังชีดูเลยฮะไล่สามเสียงมาทุ่นลุนนะพี่สิว่ากูตักขันในยาวาเลยไล่สามเล่าต่างประเทศมูลนิธิลำปงเซนจูปนเนี่ยระหว่างยันเจียวตัวนี้เงียบช่างตัวนี้แล้วจ่ายยาไปจำมาชีดสุยาตัมโรกันเลยเล่นในจีอัลลูนเซคับพิการแค่เฮลูสุบาติรักขันก็เปียวว่าเลย ထိုင်းမြန်မာနယ်စပ်ကဒုက္ခတွေစခန်းနေမှာထောက်ပံ့မှုနည်းလာတာနဲ့ကြုံနေရပြီးလာမယ့်2018နှစ်ထောင်ဆက်ကိုပညာသင်နှစ်မှာစတင်ကြောင်းအချို့ဖျောက်ရဖို့အစီအစဉ်ရှိနေတယ်လို့ဒုက္ခတွေပညာရေးကော်မတီ KRCEE ကပြောပါတယ်ဒုက္ခတွေစခန်းပညာရေးအတွက်ရခိုင်ကူညီမှုပေးနေတဲ့အဖွဲ့တွေကမြန်မာပြည်သွင်းပြောင်းဝင်ဖို့စီစဉ်ပြီးထောက်ပံ့မှုရွှေချခဲ့တဲ့အတွက်အထက်တန်းပညာရေးအဆင့်ဆက်လက် ှိကရင်ဒုက္ခဒေသခံခွန်အခုမှာစာနာရိတ်ခါအပါဝင်ကျမ်းမာရေးပညာရေးစတဲ့ကူညီမှုတွေပေးနေတဲ့နိုင်ငံတကာအလှူရှင်အဖွဲ့များကတပြေးပြေးထောက်ပံ့မှုနည်းလာတာနဲ့ကြုံတွေ့နေရပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းတိန်နီမြို့နယ်တွင်းမှာလက်နက်ကိုင်အဖွဲ့တွေသုံးပတ်ကြာဖမ်းဆီးထားတဲ့ကိုမန်းရွာ55ဦးတို့ထပ်ပြေးလွတ်မြောက်လာပြီးဖြစ်ပါတယ်။ဖမ်းဆီးထားတဲ့ဖွဲ့ဟာ MNDAA ကိုးကားသက်ဖွဲ့ဖြစ်တယ်လို့အဖမ်းဆီးကမိသားစုဝင်တွေကပြောပါတယ်။ဒီရွာသားတွေကိုမလ14ရက်နေ့မှာဖမ်းဆီးထားတာဖြစ်ပြီးဘာကြောင့်ဖမ်းဆီးတယ်ဆိုတာကိုတော့မသိရှိဘူးလို့အဖမ်းဆီးကမိသားစုဝင်တွေကဆိုပါတယ်။ကိုမန်းကျေးရွာက15ဦးဆက်ပြေးလာပြီးနောက်ပိုင်းနောက်ဆက်ဆွဲဖြစ်လာမဲ့ဘေးရန်ကိုကြောက်လို့ကျေးရွာသား200ကျော်ဟာရွာလုံးကျွတ်တင်းချောင်နေရပါတယ်။ကိုမန်းကျေးရွာမှာမြောင်စည်းတိုင်းသားလူမျိုးတွေအများစုနေထိုင်ကြပြီးတရုတ်ပလောင်ရှမ်းနယ်လက်နေထိုင်ကြပါတယ
်။အခုသတင်းတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။လီဆူလူမျိုးတွေဟာမြန်မာနိုင်ငံမှာအတိမတ်ပြုထားတဲ့တိုင်းသားလူမျိုး135မျိုးတွေကတစ်မျိုးဖြစ်ပေမဲ့နိုင်ငံသားစီစီရေးကပ်ကြားနဲ့အိမ်ထောင်စုစည်းရင်ပြုလုပ်ရမှာခွဲခြားဆက်ဆံခံရခြင်းရရှိရေးအခက်အခဲများကြုံတွေ့နေရတယ်လို့လီဆူနိုင်ငံရေးပါတီခေါင်းဆောင်တွေကပြောပါအေး။အထူးသဖြင့်ဒေတာလိုက်မတူညီတဲ့ခေါ်ဝေါ်နေမှုတွေကြောင့်နိုင်ငံသားဖြစ်ခွင့်ဆုံးရှုံးနေတယ်လို့လည်းဆိုပါတယ်။အမည်ရဲ့စူးစီးချက်ကိုနိုင်ကုန်းအိမ်ကနေအခုလိုတင်ဆက်ထားပါအေး။
မိမိတို့ရဲ့လူမျိုးအမည်မှာလီစုဖြစ်ပေမဲ့ဒေတာလိုက်မတူညီတဲ့ခေါ်ဝေါ်မှုတွေကြောင့်နိုင်ငံရေးခွေရေးနိုင်ငံသားခွေရေးနဲ့တိုင်းဒါခွေရေးတွေဆုံးရှုံးနေရတယ်လို့ဇူလိပါတီဥက္ကဋ္ဌဥရှင်မင်းကပြောပါတယ
်။ကျွန်တော်မန္တလေးတိုင်းမှာဆိုရင်သူများသရမတိရခလူကိုကျော်လွန်သွားပြီ။သို့တော်လည်းအဲ့ဒီမှာကျွန်တော်လီစုအဖြစ်တမျိုးလီစုအဖြစ်တမျိုးဒီ short အဖြစ်တမျိုးလို့ထားတဲ့ကကျွန်တော်လူမျိုးတမျိုးထဲမှာဖြစ်တဲ့အတွက်ကျွန်တော်ရာခိုင်နှုန်းမှာမပြည့်မီဘူးလူကြီးမပြည့်မီဘူးဆိုကြတဲ့ဒီကျွန်တော်တိုင်းဒါရေးရုံမရရှိတဲ့ဒါတွေကတရတာဖြစ်ပါတယ်ခင်ဗျာ။
လီစုတိုင်းသားတွေဟာအချင်းချင်းနဲ့ပူဇော်အုပ်မြစ်ကြီးနားဝိုင်းမော်ချီဝေဆော့လော်ဒေသတွေမှာအများဆုံးနေထိုင်ကြပြီးမန္တလေးတိုင်းမိုးကုတ်မြို့မှာဒုတိယအများဆုံးနဲ့ရှမ်းပြည်နယ်စကိုင်းတိုင်းနဲ့ကယားပြည်နယ်တို့မှာနေထိုင်ကြတယ်လို့ပြောပါတယ်။တနင်္ဂနွေလုံးအတိုင်းသားနဲ့လူရင်၅သိန်းရှိတယ်လို့ဥရှင်မင်းကပြောပါတယ်။နိုင်ငံသားဖြစ်ခွင့်မရတဲ့လီစုတိုင်းသားတွေဆုံးဖြုတ်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးဥရှင်မင်းကခုလိုဆက်ပြောပါတယ်။
ကျွန်တော်နိုင်ငံသားစီရင်ကပ်ပြားမရှိတဲ့အတွက်ကျွန်တော်တို့ဆေးရအောင်နဲ့ကာကွယ်တက်တူတက်တယ်တက်တူတက်ခွင့်မရတာတို့အဲနိုင်ငံသားစီရင်ကပ်ပြားမရှိတဲ့အတွက်နိုင်ငံဝန်ထမ်းလျှောက်ထားမှုမှလည်းမရတာတို့အလုပ်ကိုင်လျှောက်ထားမှုမှဒုက္ခတွေ့တယ်ဒါအပြင်ကျွန်တော်ခီးသွားလာမှုမှလည်းအများကြီးဒုက္ခတွေ့တယ်ပေါ့ဗျာ
လူစုတိုင်းသားတွေသူရိယအများဆုံးနေထိုင်တဲ့မိုးကုတ်ဒေသဘက်မှာကြုံနေရတဲ့ဆက်ဆက်နဲ့ပတ်သက်ပြီးမိုးကုတ်မြို့လူစုတိုင်းသူတောင်ငွားခင်မာဦးကခုလိုပြောပါတယ်
ဆိုအရင်တော့လီစုလားလီရှောလားဆိုတာလည်းဘာဖြစ်သလားမှမရှိဘူးပေါ့ဒီနောက်ပိုင်း1990နောက်ပိုင်းကျတော့ကိုလိုလီရှောရောက်လာတာပေါ့နော်ကိုလိုလီရှောရောက်လာတဲ့နောက်ပိုင်းမှာကျတော့ဖိုးစီကလည်းသူများလေးဒီကနေမှခေါ်ခဲ့တဲ့လီရှောဆိုတဲ့နာမည်နဲ့သူဝင်လာတဲ့ကိုလိုလီရှောလူမျိုးကဝင်လာတော့သူတို့ကပျော်သွားတာရောလာတဲ့ခါကျတော့ဒီမပေါ်တင်လောက်တဲ့ခါကျတော့အရင်အမြဲတမ်းပေါ်တင်လောက်ပြီးတဲ့အချိန်တော့သူပုံစံတက်တဲ့အားလုံးကြီးကြီးပါပါဆိုတော့လီရှောတစ်ချက်တာပုံပါလေဒီပုံစံစစ်တေကိုပြန်ရှိတဲ့ခါမှာလေလူရှော့တစ်ဖက်ပါဆိုတော့လူရှော့ဖြစ်နေတဲ့ဟာလေအားလုံးကိုတန်တရားမျိုးနယ်စုပေါ့နော်အယုံနဲ့တွင်တော့တယ်တန်တရားမျိုးနယ်စုဖြစ်တဲ့ကြောင့်မို့လို့သူတို့ကိုကျတော့ဒီမျိုးနယ်လောက်ကနေပြီးတော့မှမလုပ်ပေးဘူးသူကမန်းလေးတိုင်ဆင်းရတယ်အဲ့လိုခက်ခဲလေးတွေရှိရပေါ့
လူစုလူမျိုးတွေလူမျိုးမြင့်မှန်ရရှိရေးတိုင်းသားနိုင်ငံသားမိုးရွာပါနိုင်ငံသားခွေးရေးကိုတခြားတိုင်းသားတွေနေတူဇန်တူခွေးရေးရရှိရေးနိုင်ငံတော်စိုးရအနေနဲ့ဆောင်ရွက်ပေးဖို့ဒူလေးပါတီရဲ့လေးနှစ်မြောက်ပူဟုကော်မတီစည်းဝေးပြီးဧပြီလ9ရက်နေ့ကထုတ်ပြန်ချက်တစ်စောင်ထုတ်ပြန်တောင်းဆိုခဲ့ပါတယ်ခင်ဗျာ
ဆက်ပြီးတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် MCA ကိုလက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီရဲ့လူထုတွိတ်ဆုံပွဲကိုပါတီထိန်းချုပ်နေပြီဖြစ်တဲ့ရေးချောင်းဖျားဒေတာညီစားစခန်းမှာဧပြီလ9ရက်နေ့ကနေစတင်ကျင်းပနေပါတယ်ဒီအချိန်နဲ့ကိုမြင်းစနိုင်ကနေအခုလိုစူးစီးတင်ဆက်ထားပါတယ်
မွန်ပြည်သက်ပါတီထိုင်းချုံနယ်မြေဖြစ်တဲ့ရေးချောင်းပြားဒေသမော်မျိုးသားပညာရေးဘူတာနာတိရှိရာညီစားစခန်းမှာလူထုတွေ့ဆုံပွဲကျင်းပလာတဲ့ပတ်သက်ပြီးပါတီဖော်လုံမှုဆောင်ကော်မတီဝင်နိုင်ပညာလေကအခုလိုပြောပါတယ
်
Lutu to some boy can yashi lare, Lutu than we go. A muta sinang and yesune boy ma, chapia toapo, pinsin tare, lule, naipanya lega, yovare. Lutu to some boy go, Iprela go yanega ni sata yaniti, tonga tanchin papido, Mompite party, Monanga ye party, moya pelumu poisi, Mondangaro, Monsapene, yinjin mo poirica niko salary. Bawenti bawen tide a soup poirica go salary, susu bound lu uyi nea nipa, de yakebare. Mompite partyka ya tare, lutu to some boy chimba me jani yaru guro. Tacha and loma sella chimba meme chimba busuraga. Nisasaka ma chimbare, lutu to some boy can lis some pia topo sisin tare lu. Boy chimba ye comatima bawende, umimi noeka piovare.
ที่อยู่ในนี้เนาะมอนูไลค์นูดาซีนะยิสุนิเวสจุลุตามะซวยกับมอนตะญูดาลงเนี่ยอตันบ่เนาะมอนตะญูดาก็ตาก็กาบามาผิดรู้โลเวอเปียวชิมมาเลยทีละโลกวยโนดีกานอกก็ลีเนี่ยงานน่ะยาแล้วเจเจเปียๆถ้ามันกินบ่รู้มั้ยโลเวอเปียวชิมมาเลยมอนบิเตปาร์ตี้นี้เนี่ยลูမျိုးไลค์မျိုးตาซีနိုင်ငံยิสุนิเวสไม่กินบ่มีมา
အကျိုးလူထုံးတွဲဆောင်ပွဲတွေကိုပါတီတက်တီအေရိယာငါးနေရာတွေမှာကျင်းပဖို့အစီအစဉ်ထားခဲ့ပေမဲ့တမတော်ဘက်ကလူဦးရေကတ်တက်လာမှုရှိခဲ့တဲ့အတွက်လူထုံးတွဲဆောင်ပွဲကျင်းပတဲ့အစီအစဉ်ရပ်ဆိုင်ထားခဲ့ရာကနေအခုမှစတင်ကျင်းပရတာဖြစ်ပါတယ်။
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်။
Mumbisi Padi Ten Chong Nemi Tete, Jimune, Yi Chong Piadita, Ni Sasa Kama, MCA Long Ansin, Shinin Bue Jimpa Kevare, Rokan Pina Soya Pesi Mangane Banda Yi Wunji Ucho, E Tingu Sisi Bodre, Rokan Pina Lutogani, Susan Sisi, a Pedda Kugu Pesi Lai Bade.
ตอนนี้เนี่ยคุณน้าสิงห์เกจาละก็เปลี่ยนไหนไว้เนาะตาริกก็เนี่ยประสิทธิ์เต็มเสร็จตัวมั้ยตะยินตะทินลาไปဖြစ်ပါတယ်နောက်ตะทินบัดอสิจิมาเปลี่ยนส่งด้วยอ่ะอาวาชิจิมากะอันดาไทม์ชีไซต์
BNI ဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ကြရပါခင်ဗျာမနက်ပြန်မနက်VOA ကထုတ်လွှင့်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက် 6:00 ကျန်တာမှုတွေ့မှာတော့ရုရှားပေါ်စီးရဲရေးညှိနှိုင်းရေးမှုရဲ့တက်ခတ်မှုကိုတုံ့ပြန်တဲ့အနေနဲ့စီးရဲကိုတက်ခတ်ဖို့ပြောခဲ့ပေမဲ့ဘယ်ချင်းဖြစ်မလဲဆိုတာကိုတော့တခါမှမပြောခဲ့ဘူးကြောင့်အမေရိကန်သမ္မတတော်နဲ့ထရန့်ကပြောလိုက်ပါတယ်တက်ခတ်မှုကမကြခင်မှာပဲဖြစ်ချင်းဖြစ်နိုင်တယ်လို့ဖြစ်ချင်မှလည်းဖြစ်လာလိမ့်မယ်လို့လည်းတွစ်တာလူမှုကွန်ရက်ကနေပြောဆိုလိုက်တာပါအမေရိကန်
sign at Takamuma. I don't your ticket, see a Taru Segu, a Tompu Gaja, Prisha and Avenue, Twishi Chetigu, Taulan at Tassi, Nanganaga Pone, Senway, Takwagan Liguga, a TV Labare, Takwagani, Santa Twishi Chetigu, Taulan at Tassi, Nanganaga Poe, OPC, Dinitoki and Chema, Popia Taraba. Pansi Kantai, right at the town, who Pianalunio in Nanganaga Tonsu Muri, select Poponiama, Dinimaro, Kurumga Town, she in a pretending a lepa in Lavare. Nangalunyu Ewi Popya Mune, Pansi Kantare Reta, Trenta Nagan Mother and Manu Chide, Kualune, Kucha Sorubo, Sosu Chetigu, Yuthin Bibu, Sholechaku Tiaunga Pechagera, Trima Potomne in the Marine, and Yapi Zrinya you went to a low me so in the Piaja, Kulamka, Trenchin Riga, Tignibe, Jinya Chetopian Chosuletaba, then down U, and Yagum Pianu Pibule, the Manangas and Kulamka Luque, Tukuze, Yanline. Lulasa Topo Pioso with Nitis and Tukuze, David Kiriwa, Jinya Jema Tausu Tajabare.
Jesu Akabia. Drain Jinugu go on Lung Pipagava, Dina do a season Tolo Yimua, Mark Computer HB, Savinsaya, Engineer Vesco, Polaric Pibare, Vio American and Yabet Mavala season go, Mimasanoje Yaku 90s and 90. Lindumida, Nasali Nasanga, Tonsen Nine, Lila, Tea Kuze Duani, Tolingerabe Pibare, Torasini Alo, Bibia Wiguavi. Jangalama, Pioshin and Yavadi, Piego, Abi Nasin, the Dredjizuba, Chenonia Wilma.
This program has come to you from the Voice of America, Washington. Welcome to the Voice of America in Burmese.